များကအရိယဝုဒ္ဓယောဂုံမိတွေ့ပြီးဖြစ်ပေါ်နေတာဖြစ်တော့အရိယဝုဒ္ဓယောဂုံမိတွေ့ဖြစ်ပေါ်သွားတဲ့ဉာဏ်အင်္ဂါကိုရှုတတ်တဲ့ယောဂီသူတော်ကောင်းသည်ဉာဏ်အင်္ဂါတွေမဖြစ်ခင်သို့မဟုတ်ဖြစ်ပြီးမဖြစ်ခင်ဖြစ်ပြီးမထာနာလုံးနဲ့အင်းချင်းအနေနဲ့ဒီအရိယဝုဒ္ဓယောဂုံမိတွေ့ပြီးဖြစ်ပေါ်နေတဲ့အဘူဝေမနောအတ္တိတ္တကိုယောဂီသည်သိနေပြီးဖြစ်ပါတယ်နော်ဒါကြောင့်သမထယာနိကပုဂ္ဂိုလ်ကတော့ဒီဘဝေမနောအတ္တိတ္တကိုသိသိတတ်တဲ့အတွက်ဘဝေမနောအတ္တိကိုအစွတ်ပြုတ်ပြီးတော့အရိယဝုဒ္ဓယောဂုံမိတွေ့ဖြစ်ပေါ်သွားတဲ့ဒီဇာယင်္ဂါတွေကိုရှိတတ်တယ်ဇာယင်္ဂါနဲ့သိတဲ့ခဏတခုအတွက်မှရှင်ပြောပြီးဖြစ်ပေါ်သွားတဲ့ဇာနသံယုတ်တဓမ္မလို့ခေါ်ဆိုအပ်တဲ့ရှင်ပဲစိတ်စိတ်တွေကိုလည်းနှမ်းရှိရှိလို့ရတယ်သောတာဝိပဿနာယာနိကပုဂ္ဂိုလ်ကဒီအကြည်ဓာတ်6ပါးကိုမမြင်ဘူးသိရင်မြင်အောင်တော့ပထမအလေးကျနော်ဒီတော့ဟရိယဝုဒ္ဓယောဂကိုဖြစ်တယ်ဖြစ်ပေါ်သွားတဲ့ဉာဏ်တရားတွေကိုရှိခြင်းဘုရင်မနောအကြည်ဓာတ်ကိုမြင်အောင်ရှိတတ်ဖို့လိုတယ်သက္ကုအကြည်ဓာတ်ကိုဖြစ်တယ်ဖြစ်ပေါ်သွားတဲ့ဉာဏ်တရားတွေကိုရှိခြင်းသက္ကုအကြည်ဓာတ်ကိုသိသိသာသီဖြစ်ဖို့တော့လိုနေတယ်အလားတူပဲနာအကြည်ဓာတ်နှာခေါင်းအကြည်ဓာတ်ရှားအကြည်ဓာတ်ကိုယ်အကြည်ဓာတ်ခေါ်တဲ့အကြည်ဓာတ်တွေကိုဖြစ်တယ်ဖြစ်ပေါ်သွားတဲ့ဉာဏ်တရားတွေကိုရှိခြင်းလည်းဒီနာအကြည်ဓာတ်၊နှာခေါင်းအကြည်ဓာတ်၊တရားအကြည်ဓာတ်၊ကိုယ်အကြည်ဓာတ်တွေကိုကျွတ်တည်ပြီးသိသိထပ်ထပ်ဖို့တော့လိုနေတယ်နော်။ဒါကြောင့်ဦးဇင်းတို့သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ဒီယောဂမထံကိုသိနေကြ၊သိပြီးမှသာသင်။နန္တရားကိုသိကြည့်ခြင်းဆိုတဲ့လုံမြတ်ချက်ကိုကျူစွာအထုပ်ပါ။ယောဂမထံ၊ယောဂတရားတွေကိုကောင်းမွန်စင်ကြယ်စွာမသိသိရသေးပဲနဲ့နန္တရားတွေကိုကြောင်းပြီးသိကြည့်ခဲ့ရင်ကမ္မထံကြီးဆုံးယုတ်သွားတတ်တယ်ပြည့်စုံသွားတတ်တယ်ဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤဒီကံကြီးတွေလက်တွေအထုပ်ဖို့ရောဂီတွေဒီထဲရှိကောင်းရှိပါလိမ့်မယ်နော်ယောဂမထံကြီးကိုသိနေတဲ့ကြမသိကြည့်တတ်လို့ပဲတနည်းအားဖြင့်အကြည်ဓာတ်6ပါးကိုသိနေတဲ့ကြမရှိတတ်လို့ပဲနဲ့ငံကမ္မထံကိုကြောင်းရှုဖို့တဲ့ရောဂီတွေဒီထဲပါကောင်းပါလိမ့်မယ်စိတ်ကလေးတွေကိုဘယ်စိတ်တဲ့ခဏမှာစိတ်ကလေးဘယ်နှလုံးရှိတယ်ဘယ်စိတ်တဲ့ခဏကျတော့ဘယ်စိတ်ကလေးဘယ်နှလုံးရှိတယ်သက်ဖို့လူအသာရဝိသုမဘယ်စိတ်ပြီးရင်ဘယ်စိတ်ဖြစ်တယ်လဲစိတ်ကလေးရှိတယ်မရှိတယ်ကိုယ်ကိုယ်တိုင်ဆန့်ကျင်လို့ရပါတယ်ဆန့်ကျင်လို့ရရင်တော့အထက်ကရာဆရာတော်ကြီးရဲ့လက်မှတ်ပေးတဲ့ဒီအင်္ဂါရက်တွေကိုမှားတယ်လို့မိမိတို့ကပြောဖို့လူသေးလားရုပ်နေငန်းကြီးကိုမှစနစ်တကျမတည်သေးဘူးဆိုလို့ရှိရင်သောပုဂ္ဂိုလ်သည်ရှင်းကိုဆက်ပြီးတော့ဝိပဿနာဘာဝနာကမ္မထံဘယ်လိုရှင်းရတော့မလဲရှင်းရလို့မရခင်ဒါကြောင့်မဟာဂောဘာလကအတုတ်တန်ကြတော့ဘုရားရှင်ကအကြောင်းအင်္ဂါရ7ချက်တွင်ပြည့်စုံပြီးလို့နေတဲ့နွားကြောင့်ကတည်းကနွားအပေါင်းကိုမထင်းကြောင့်တိုက်ကြလို့နွားဘုရားရှင်ရဲ့သာသနာတော်မှာလဲအကြောင်းအင်္ဂါရ12မျိုးတော်ဖြင့်ပြည့်စုံနေတဲ့ယဟန်တော်သည်မဟာဗျာရှင်သာသနာတော်နဲ့မညာဘုံညာနိဗ္ဗာန်ရတ္တိတန်အောင်တုတ်တဲ့စီကကြီးပွားခြင်းဘယ်လိုမှမဖြစ်နိုင်ဘူးလို့အတိအကျဟောထားတယ်။အဲဒီအကြောင်းအင်္ဂါရ10ထဲမှာနံပါတ်1အင်္ဂါရကတော့နရူပိညုဟောတိ။ယုတ်တရားတွေကိုဟောတော့မှာဆိုမသိမှုဆိုတဲ့အင်္ဂါရတစ်ခုဟောထားတယ်။အဲဒီယုတ်တရားတွေကိုလည်းသတ္တဝိသတ္တရိမဟာဗုဒ္ဓဏိသတ္တဝိသမဟာဗုဒ္ဓဏာဥပဒေယရူပံဆိုပြီးငါ့ဆောပြန်ကစိမတိစံတရားထုတ်ပြီးဟောထားပါတယ်။မဟာဗုဒ္ဓတိလေးပါနဲ့မဟာဗုဒ္ဓတိလေးပါကိုမိတွယ်ပြီးဖြစ်ပေါ်သွားတဲ့24မျိုးသောဥပါဒယုတ်တရားတွေကိုဟုတ်တိုင်းမှန်စွာကွက်ကွက်ပြားပြားမသိကြဘူးဆိုရင်ငါဖျက်ရှိသာသနာတော်နဲ့မညာဘုံညာနိဗ္ဗာန်ရသည့်အတိုင်းအောင်တုတ်တဲ့စီကံကြီးပွားခြင်းဘယ်လိုမှမဖြစ်နိုင်ဘူးလို့ဒီလိုအတိအကျဟောထားတယ်ဟောထားတဲ့ဒီသေသနာတော်ကိုအထက်ကရာဆရာတော်ကလည်းသောကဏနာတော်အဲယုံရည်ကိုဟိုတိုင်းမှဆိုမသိဘူးခင်ဗျာ။နှစ်ချက်ဇဏနာတော့အရေးတွေအဖြစ်ဟိုတိုင်းမှဆိုမသိခြင်း။သမုဒ္ဌာနာတော့ရှင်းကြောင်းသမုဒ္ဌာအဖြစ်ဟိုတိုင်းမှဆိုမသိခြင်း။နှစ်မျိုးတော့မသိခြင်းကိုညီဝေထားတယ်လို့ဒီလိုအထက်ကရကဖွင့်ထားတယ်နော်။ဒါကြောင့်သောခန္ဓာတော့ရူပံအခန္ဓာတော့ရူပံပရိစ္ဆေတောဝအရူပံဝဝထပိတောဝရူပံရူပံပရိစ္ဆေတောဝပိစ္ဆေယံတန်လက်စေတောဝဝိပဿနာမထကံပပိတုံနတေဂောတိ။သောတောယောဂဝဆရာယဟန်တော်သည်ရူပံယုတ်တရားကိုဂဏနာတော်အရေးတွေအပြင်သမုဌာဏတော်လည်းပုံစံဒီပွဲခွင့်ထားပါ သမုဒ္ဒာနန္တဖြစ်ကြောင်းသမုဒ္ဒံအဖြစ်အသံနန္တမတိချက်တိရှိသောရူပယုံတရားကိုပြည့်စုံတော်ဝဉာဏ်ဖြင့်ပိုင်းခြားယူ၍ဝါသိသိ၍အရူပဏ္ဏတရားကိုဝါဝတ်သောပြည့်တော်ဉာဏ်ဖြင့်ပိုင်းခြားမှတ်သား၍ရူပရူပယုံတရားနန္တရားကိုပြည့်စုံတော်ဉာဏ်ဖြင့်ပိုင်းခြားယူ၍ဝါသိသိ၍သင်္ဇယံသူယုံတရားနန္တရားတို့၏အကြောင်းတရားကိုတန်လက်ဖြစ်တော်ဝကောင်းချောင်းကောင်းစွာပိုင်းခြားမှတ်သား၍ဝိပါဒနာဝိပါဒနာဉာဏ်ကိုမတ္တကံမဉ္ဇဉ်ခွန်ဉာဏ်သို့တဲ့အထွတ်ထိပ်တို့ပါမီတုံရောက်ရှိစေအံတော်ခန္ဓာတကောတိပဏိနေမှာမစွာနိုင်လေဒီလိုဖွင့်ထားတာယုတ်တရားဒီကဟိုတိုင်းမစွာအရင်တည်းအဖြစ်နဲ့မတည်ဘူးဘယ်ယုတ်တရားဒီကကံကြောင့်ဖြစ်တယ်ဘယ်ယုတ်တရားဒီကစိတ်ကြောင့်ဖြစ်တယ်ဘယ်ယုတ်တရားဒီကဥဒ္ဓကြောင့်ဖြစ်တယ်ဘယ်ယုတ်တရားဒီကအာဟာရကြောင့်ဖြစ်တယ်ဆိုတော့ခြေကြောင့်သမုဌာန်အဖြစ်နဲ့ဟိုတိုင်းမစွာမတည်ဘူးအဲ့ဒီမတည်မှုနှစ်ခုဆိုင်ဆောင်ထားတဲ့ဒီယောဂီသူတော်ကောင်းကြီးပြဖြစ်တယ်ယုတ်တရားကိုသိရှိခြင်းလုံငန်းရူပပရိက္ခအလုံငန်းသူဘယ်လိုမှမဖြစ်နိုင်တော့နော်ယုတ်တရားကိုမှမသိရှိတဲ့ပုဂ္ဂိုလ်ဒီယုတ်တရားကိုဖြူပြပြီးဒီယုတ်တရားကိုအာရုံယူပြီးဖြစ်ပေါ်နေတဲ့နန္တရားကိုပိုင်းခြားမှတ်သားခြင်းဆိုတဲ့လုံငန်းရကိုလည်းဘယ်လိုမှပြလို့လို့မရနိုင်ဘူးယုတ်ဉာဏ်ကိုမှမသိရင်ထိုယုတ်ဉာဏ်တို့ရဲ့အကြောင်းတရားကိုရှာဖွေပြီးတော့အကြောင်းအကျိုးသိကြည့်ဆိုတော့ဒီပြပရိသတ်အလုံးစုံရကုန်လို့ဘယ်လိုမှပြီးလို့လို့မရနိုင်ဘူး။ယုံဉာဏ်လည်းမသိအကြောင်းတရားအကျိုးတရားလည်းမသိတဲ့ဒီတော်ကောင်းအဖို့မဉဏ်ဖွဉဏ်ရသည့်တိုင်အောင်သောဝိပဿနာဉာဏ်ဖြစ်ဖို့အထွတ်ထိပ်သောရောက်ဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဒီလိုအထက်ကလည်းရှင်းထားပါတယ်နော်။ဒီကျင့်ရင်ကျင့်ကဥစဉ်တို့လုံငန်းခွင်တခုအထွတ်ထိပ်ဖြင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစီးပြောင်းတဲ့တော်ကောင်းများယောလေးသာဥဋ္ဌိယပန်းစင်ပြီးတော့ကြောင့်ထိတန်တို့အလေးကလို့ပြုပြီးလိုင်းနာရမယ်အချိန်ချင်းကလေးဖြစ်ပါတယ်ဒီအချိန်ချင်းတည်းရဲ့ယောဂုနေတဲ့ဇကားကြောင့်များသည်မှန်ဤမမှန်ဤဟုတ်ဤမဟုတ်ဤစသည်ဖြင့်မိမိတို့ကိုယ်ရွဲ့နဲ့ချိန်ထိုးပြီးကြည့်တတ်ဖို့လေလိုတယ်ငါဒီနေ့ဘုန်းများစွာတရားတွေအထုတ်တယ်ယောလေးချက်ချက်ပတ်ကငါရှိတာဘယ်လားမရှိတာခုလကွာကိုမေးကြည့်ရင်မသိနိုင်ဘူးလားသိနိုင်ရှိတယ်ရင်လည်းရှိတတ်တယ်လို့သိနိုင်မရှိတာသိရင်လည်းမရှိတာဘူးဆိုတာမသိနိုင်ဘူးလားသိနိုင်တယ်သိစတဲ့ပြည်တွေကိုဝိသီလို့ခေါ်တဲ့မိမလမ်းကြောင်းအတိုင်းဖြစ်ပေါ်သွားတဲ့ဒီဉာဏ်တရားတွေကိုသိတဲ့ကဏ္ဍတည်းကငါရှိတဲ့ကြီးမရှိတဲ့ကြီးကိုယ့်ကိုမေးကြည့်လည်းမသိနိုင်ဘူးလားသိနိုင်တယ်ဉာဏ်တို့ကပရိစ္ဆာသမုပ္ပါဒဘောတရားတွေကိုငါရှိပြီးပြီလားမရှိပါသေးဘူးလားဆိုတာမိမိကမိမိမေးကြည့်လည်းမသိနိုင်ဘူးလားသိနိုင်တယ်ဒါပေမဲ့ဘဝများကတော်တော်တော့ခက်တယ်ဘာခက်တယ်ဟင်ပညာမရှိဘဲနဲ့ပညာရှိအောင်ဆောင်းနေပြီဆိုရင်လည်းအဲ့ဒါပြဿနာပဲဘယ်လိုမှသူ့ကိုရှင်းလို့မလွယ်ဘူးဘယ်ကြောင့်လဲပြောလဲပြောလဲသူအလုံးဒီပြီးသားကြီးပဲဆိုရင်တော့ဒီပါဠိတော်ဒီအထက်ကဒီဒီကတော့ရအစောအမိတ်အဖွင့်သူ့အတွက်ဗာကျေးဇူးများအောင်မလဲဘာမှမများတော့ဘူးဟင်သူကအလုံးဒီပြီးသားဖြစ်နေနော်ကဲအထေရကလည်းဆက်ပြီးတော့သူကဥပမာလေးကိုဆက်ပြီးပြောပြတယ်။ပထဝီကတိနာဘာဝနာယဟုတ်တာပဂါရပပတိယသာဝိဝိယပထဝီကတိနာနေဒီတာအပိုင်းမှာဖွင့်ဆိုထားတဲ့တောင်းနိုင်ကျမကျဆန်းနေတဲ့မလိမ္မာတဲ့နွားမိုင်မတဲ့ပျက်စီးတယ်လို့နွားမိုင်မပျက်စီးတယ်လို့ပျက်စီးသွားလိမ့်မယ်လို့ဒီလိုသူကဖွင့်ထားတယ်။အဲ့ဒီဖွင့်ဆိုချက်ကတော့ဘုလောကအာနာပါနမှာဇံကတော့ကပြောခဲ့ပြီးပါပြီနော်။တောင်းနိုင်ကျဆန်းတဲ့နွားမအကြောင်းအဲ့ဒီနွားမမိုက်ရဲ့ဥပမာကိုဘုရားရှင်ဟောနေတာကဇန်နမ်းမှာဟောတာတယ်။ဗုဒ္ဓမဇ္ဇံကဝတိဘောင်္ဂတာနိုင်နေအောင်မလေးကျင်သေးပဲ။မလေးကျက်သေးပဲနဲ့ဒုတိယဇံကိုကုခေရင်ဒီနွားမိုက်မှာတောင်ပေါ်ကချော်ကြပြီးပျက်စီးတယ်လို့ပျက်စီးသွားနိုင်တယ်။ဆုတ်ယုတ်ပျက်စီးသွားနိုင်တယ်။စသဖြင့်ဒီလိုတတိပိတ်ထားတဲ့တရားပဲ။ဘုရားသင်္ကရာဆင်းတော့ကလည်းဒီဥပမာကိုပဲထပ်ဆောင်ပြီးတော့ဒီမှာပြောနေတယ်ဇန်နမ်းမှာပထမဇန်မှာဝတိဘောင်္ဂတနိုင်နေအောင်မလိုက်ခြင်းပဲဒုတိယဇန်ကုက္ကမဲဒုတိယဇန်စပြီးမှာဝတိဘောင်္ဂတမနိုင်နေသေးပဲလေအထက်ထက်ဇန်ဒီကိုကုက္ကမဲဆိုရင်လဲယက်စီးနိုင်တယ်လို့ဒီဒေဝိဝိတ္တိစကားမှာလဲယုတ်ကမထန်းကိုစနစ်တကျကောင်းမွန်စည်စည်စာမသိသိရသေးပဲနဲ့နန်းကမထန်းကိုပြောင်းသိသိကြရင်လဲဒီနွားမန်ကပျက်စီးတယ်လို့ကိုပျက်စီးသွားလိမ့်မယ်လို့အထက်ကကဒီဥပမာကိုပဲထုတ်ဆောင်ပြီးတော့ထပ်မံရှင်းပြနေပါတယ်နော်ဒါကြောင့်သုဝိတ္တရူပပရိက္ခာသပဏအရူပပရိက္ခာဟာယယောဂံကရောတော ကမထာနာဟုတ်တဲ့ဝိရုံလေးဝေပုံလံပါဖို့နာဒီပဏ္ဏအတိရောကိုဆိုဥကသုံးဤသောတာရူပပရိက္ခာတာကောင်းမွန်စင်ကြဲစွာညုံများကိုသိရှိ၏ဤတဲ့ယောဂဝဆရပုဂ္ဂိုလ်အဖို့အရူပပရိက္ခာယာဏညာကိုသိရှိခြင်းဟာယောဂံကျုပ်ကအထုတ်ခြင်းကိုကရတော်ပြုခဲ့သည်ရှိသောကမ္မထာနဝိပဒနာဘာဝနာကမ္မထာတိဟုတ်တယ်ဒီပါခြင်းတော့ဝိရုံလေးစီပင်ခြင်းတော့ဝေပုံနာပြပြခြင်းတော့ဘာဖို့နာတိရောက်ရှိနေပေ၏ဘုံတဲ့ဝိရုံလေးဝေပုံနာမညာဖို့ညာနေပါရသည်တိုင်အောင်တွတ်တဲ့စီကဒီပါခြင်းတော့ဘာဖို့နာတိရောက်ရှိနေပေ၏ဒါကြောင့်ကောင်းမွန်ခြင်းကြောင့်ယုတ်ပြတ်ကိုသိသိပြီးတဲ့ယောဂီပုဂ္ဂိုလ်သည်သာဖြင့်နန္တရားကိုသိသိဖို့ညာအတွက်ကြိုးစားအထုတ်ပါဒီလိုကြိုးစားအထုတ်ခဲ့ရင်တော့သူရဲ့ဝိပဿနာဘာဝနာကမ္မဋ္ဌာန်းသည်မဉ္ဉံဘုံဉ္ဉံနိဗ္ဗာန်ရသည့်တိုင်အောင်တွတ်တဲ့စီကကြီးပွားသွားပါလိမ့်မယ်လို့ဒီလိုအထက်ကကသတ်မှတ်ပေးထားတယ်နော်အဲဒီသတ်မှတ်ချက်တွေကိုဥထင်ရဲ့ပန်းရှင်ပြီးတော့ယုတ်တွေကိုအရင်စပြီးရှုရတယ်ဉာဏ်တွေကိုနောက်ရှုဒါကတုဒ္ဓဝိပဿနာဉာဏ်ဤကမမတဉာဏ်ဤကပုဂ္ဂိုလ်ကြတော့ဉာဏ်ကစရှုလည်းရတယ်ယုတ်ကစရှုလည်းရတယ်ဒါပေမဲ့သုဘုဒ္ဓရာဝိသိစတဲ့ဒီဝိသိစိတ်စိတ်တွေကိုရှုတော်မယ်ဆိုရင်တော့သက္ကုအတ္တိတ္တနဲ့ဘွေမနောအတ္တိတ္တနှစ်ခုကိုတော့ပုတဲ့သိသိဖြတ်တတ်ဖို့လိုတယ်။ယုတ်ကလတက္ကုတော့မယုတ်ကလအများစုမှာရှိနေတဲ့ယူပါယုံအယောင်ကိုလှမ်းပြီးသိသိတတ်ဖို့လည်းလိုတယ်။ဘာဖြစ်လို့လဲ။ဝိထုနဲ့အာယုံကိုပုတဲ့သိသိပြီးယူပါသုံးတပါမှဒီနန္ဒရတွေကရှိလို့ရနိုင်တဲ့သဘောရှိ။ဒါကြောင့်သမထယန္တိကပုဂ္ဂိုလ်အဖို့ကတော့ယုတ်ကစသိသိနဲ့ဒုတိယဝိတ္တိသက္ကံခုနဲ့ရ။နာငါစသိသိလည်းရတယ်။အဲ့ဒီနှစ်နည်းမှာယုတ်ကပဲစအသိစိတဲ့နိသနိကိုအခုကြည့်သေးပြီးတော့ပြောနေပါတယ်နော်အဲ့တော့ဒီယုတ်ကရင်စအသိစိတဲ့နိသနိမှာဘုရားတို့ပထမရှင်ဥသာဒွါရ၆ပါး၌တည်ရှိနေတဲ့ယုတ်တွေကိုစအသိစိတယ်ဒါဖြစ်လို့လဲနန္ဒရတ္တိဒွါရ၆ပါးကိုအစွဲပြုပြီးတော့မှဖြစ်ပေါ်နေတာဖြစ်တော့ဒီတော့လည်းသဘောမရှိတဲ့နန္တရားတွေကိုအကြောင်းပြတွေကိုစပြီးသိသိတာနန္တရားတွေသိသိရအတွက်ကြိုတင်ပြင်ဆင်နေတာနဲ့လည်းတူတယ်နော်ဒီတော့ဓမ္မမှာသက္ကုဓမ္မသက္ကုဓမ္မမှာဆိုလို့ရှိရင်ယုတ်ဘလောက်ရှိတယ်ဒီချက်နဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမအထင်္ဂရာဒုတိယအတွက်ဆံမြင့်နာ150နဲ့ကိုစာပေရေ934မှာဖွင့်ဆိုထားပါတယ်နော်သက္ကုဒ္ဝရသမိဟိသက္ကုကာယဘာဝတတကဝတိနာတိန္ဒကမ္မဇရူပာနိဥပါဓမ္မကာနိဘာနာတေတံဥဒုစိတ်တဟာရသမုဌာနာနိသတုဝိတတိတိသတုဘဏ္ဍကဟွန်တိသက္ကုဒ္ဝရမှာယုတ်54မျိုးရှိတယ်လို့ဒီလိုအတိအကျဖွင့်ထားတယ်ဒါကယုတ်အစ်ကိုဗရဏန်ထားပြီးဖွင့်ဆိုထားတာပါနော်ဒီတော့အဲ့ဒီယုတ်အစ်ကိုဥဒေပြီးပြောပြီးတဲ့အခါမှာယုတ်သူကိုပြောလိုက်ရင်တော့သဘောပေါက်သွားလိမ့်မယ်နော်ဒီတော့မျက်စိမှာရုပ်54မျိုးအဲ့ဒီစကားကဒီအထေကရတာမရှိခင်ဥစဉ်အတွက်လည်းပြဿနာပဲပရိယတိဘယ်မှာလေးလာလိုက်စားမှုများနေတဲ့ပုဂ္ဂိုလ်တွေနားလေတာကရုပ်28ပါးပဲနားလေတယ်ကိုမျက်စိမှာရုပ်က54မျိုးရှိတယ်ဆိုတော့ဒီဌာနကလည်းဆန့်ကျင်လိုက်လားဆိုပြီးတချို့ကမင်းငုံကြတယ်နော်ကိုပြောနေတဲ့54မျိုးသတုပဏ္ဏတဟွန်းတိဆိုတာကဝိသုဒ္ဓိမအထေကရာဒုတိယလက်စာမျက်နှာ259စာပေရင်934မှာလာနေတဲ့စကားပါနော်။ဘာယုံနေလဲလို့မေးတော့သက္ကုဒ္ဝရသမိဟိသက္ကုကာယဘာဝတတကဝတိနာတိန္ဒကမ္မဇရူပာနိသက္ကုတတကကလကာယတတကကလဘာဝတတကကလအစွမ်းအဖြင့်ကမ္မဇရ30ဒါဟုတ်မြစ်တိသက္ကုဒ္ဒကကလဒီဌာနမှာတော့သူရဲ့ဒီသက္ကုဒ္ဒကကလရဲ့အဓိပ္ပာယ်ကသက္ကုကသက္ကုအတ္တဒ္ဒကတဆေကကမြောက်သက္ကုအတ္တရင်သက္ကုမြောက်ရှိနေတဲ့ယုတ်ကလကလေးကိုသက္ကုဒ္ဒကကလလို့ခေါ်တယ်ဒါကတည်းရဲ့သူရဲ့အဓိပ္ပာယ်ပဲသို့တော့သက္ကုအတ္တရင်သက္ကုမြောက်ရှိနေတဲ့ယုတ်ကလကိုသက္ကုဒ္ဒကကလခေါ်တယ်ဆိုရင်အဲ့လောက်ကလေးပြောရုံနဲ့ယောဂီကမရှိတတ်ဘူးဒီအကြည့်လေးကသက္ကုအကြည့်ခေါ်တယ်။ဒီအကြည့်ကတော့ကာယအကြည့်ခေါ်တယ်။မျက်စိမှာကသက္ကုအကြည့်ကာယအကြည့်ဆိုအကြည့်တက်ကနှစ်မျိုးရှိတယ်။ဘယ်အကြည့်တက်ကိုသက္ကုအကြည့်လို့ခေါ်တယ်။ဘယ်အကြည့်တက်ကြတော့ကာယအကြည့်အတူတူပဲ။ယောဂီကရှုနေရင်အလုံးကကြီးနေတယ်။သ အနမန္တလို့ကြီးနေတဲ့ကလအမှောင်လေးတွေဖြစ်တယ်။အဲဒါအကြီးတွေကဒီမှာမျက်စိမှာကြည့်လိုက်ရင်သက္ကုအကြီးကလည်းရှိတော့ကာယအကြီးဓာတ်ကလည်းရှိနေတော့ကာယအကြီးဓာတ်ကတော့သက္ကုရင်ရှိတယ်မဟုတ်ဘူးဒီကုလုံးရှိလို့ရတဲ့နေရာတိုင်းမှာရှိပါတယ်။သို့တော့မျက်စိနဲ့တွန်းကြည့်ရင်သိနေတဲ့အတွက်ကြည့်တဲ့သိတဲ့စိတ်ကာယဝိညာဉ်စိတ်ဒီကာယအကြီးဓာတ်ကတော့အင်းတန်မှီးပြီးဖြစ်တယ်။သက္ကုအကြီးဓာတ်ကမှီးပြီးဖြစ်နေတယ်ဆိုတော့မရှိဘူး။မရှိတော့မျက်စိမှာကအကြီးဓာတ်ကနှစ်မျိုးဖြစ်နေတယ်ကာယတဏ္ဍကကလကကာယအကြည်နဲ့သကုမျက်စိနဲ့ယုတ်ကလအကြည်လို့ဖြစ်နေတာအဲဒီလောက်ကလေးနိုင်နေယုံနဲ့ယောဂီကဒီသကုအကြည်ကကာယအကြည်ကနှစ်ခုကိုခွဲရန်ချလို့မရဘူးမရတော့ခွဲရန်ချလို့ရအောင်ရှုဘက်ကိုဘယ်လိုသင်ပေးရကြလဲလို့မေးရင်တော့လက္ခဏရတ္တသုစုပရံပရဒ္ဓအဖြစ်သိရှိတဲ့နည်းစနစ်မှာဒီသကုအကြည်ကဟာဘယ်လိုဟာမျိုးဖြစ်တယ်လို့အထင်ကရကသတ်မှတ်ပေးထားတဲ့သဘာဝလက္ခဏာလေးရှိသူတဘာဝလက္ခဏာလေးနဲ့နှိုင်းကျင်ပြီးတော့မှဒီသက်ကိုအကြည့်တက်ကိုခွဲယူရတယ်။ဘာတဘာဝလက္ခဏာလဲ။ရူပာမိခတာရဟဘုဒ္ဓပဒါဒလက္ခဏာသက်ခု။ဟောရှင်းရှင်းလေး။ရူပာမိခတာရဟရူပာယုံရှင်းရှင်းရိုက်ခန့်ခြင်းကထိုက်တဲ့ဘုဒ္ဓပဒါဒဘုဒ္ဓယုတ်ဓာတိလေးပါတို့ဤကြီးလင်းနေတဲ့သဘောလက္ခဏာ။ကြီးနေတဲ့ဟိဘာကြီးတာလဲ။ကြီးကြီးတယ်ကြီးတယ်ဘာကြီးတယ်ဟောဖန်ကကြီးတယ်မှန်ကကြီးတယ်ကြီးတယ်လို့ပြောရမယ်အထေဝတ္ထုဒရတ်တစ်ခုရှိဖို့မလိုဘူးလားလိုနေတယ်ဒီကြီးတယ်ဆိုတဲ့စကားလုံးကသူဟာဘာကြီးတယ်လဲဆိုတာကိုဖတ်ပြီးမေးရမယ်ပုံစံပါမလို့ဘူးလားပါနေတယ်အဲ့ဒီအတိုင်းကကိုဒီမှာလဲမျက်စိမှာကြီးနေတယ်ဘာကြီးတယ်လဲလို့မေးတော့ဒီသက်တို့အကြီးသက်တို့ကြီးဆိုတာကဘာရဲ့အကြီးလဲလို့မေးရင်ရူပာမိခတာရဟဘုဒ္ဓပဒါဒလက္ခဏံသက်ခုယုံမယုံစစ်စစ်ရိုက်ခါခြင်းကထိုက်တဲ့ဓာတိလေးပါတို့ဤကြီးလင်းနေတဲ့သဘောလေးပဲဟောအဲ့ဒီရူပာမိခတာရဟဆိုတဲ့ဒီစကားလုံးလေးကိုကြည့်ပြီးတော့ယုံမယုံစစ်စစ်ရိုက်ခါခြင်းကထိုက်တော့သက္ခုအကြည့်ခြင်းသက္ခုမျိုးရှိတော့ယုတ်ကလာလို့ဒီလိုတင်ပေးရတယ်အဲ့ဒီလိုတင်ပေးလိုက်လို့ရှင်ယောဂီကတချို့နည်းနည်းညံပန်းရင်တော့နားလေပါတယ်ညမပတ်သေးရင်လည်းအဲ့ဒီစာလေးကြက်ပြီးဘာပြောတယ်ဆိုတာတချို့ကနားမလဲရအောင်နားမလဲတော့သူတို့ကခဲလေးနဲ့ထောက်ပြီးသင်္ချန်ရှင်းပြရမယ်နော်ဒါတော့မျက်စိမှာကြည်နေတဲ့အမုံကကာယအကြည့်လည်းရှိတယ်စက်ကိုအကြည့်လည်းရှိတော့ဒီစက်ကိုအကြည့်နဲ့ကာယအကြည့်ကကလပ်ကလေးတွေကသံမုံနဲ့သံမုံကိုရောထားတယ်လို့သူကတမနေအောင်မှုန်းနေအောင်ရောနေတဲ့သဘောရှိဘာဖြစ်လို့လဲမျက်စိတအိမ်လုံးမှာဘယ်နေရာကိုပဲသွားကြည့်ကြည့်ကြည့်နေတဲ့နေရာကမသိနိုင်ဘူးလားသိနေနေတယ်။ဒါရအကြည့်တက်ကမျက်လုံးအိမ်တစ်ခုလုံးမှာအနှံပြားရှိနေတယ်။ရှိနေတဲ့အချိန်ကကြတော့ယောဂီတို့ကောင်းကဒီမှာညာလေးအောင်ဒီစွမ်းအားကိုခမင်းများလေးအသုံးချတတ်ဖို့တော့လိုတယ်။လေးအောင်ဒီစွမ်းကိုခမင်းများအသုံးချတယ်ဆိုတာကတော့ဒီအချိန်ခါမှာသမာဓိလက်နဲ့ကဆုချနေဖို့လိုပါတယ်နော်။သမာဓိလက်နဲ့ဆုချမှလဲဒီနန္တရားတွေကဒီယောဂီတွေကရှိလို့ရတယ်ဟုတ်သစ္စာတန်ရုပ်ဒေသနာတော်မှာလဲခဏခဏဘုရားဟောသမာဓိသုတ်တန်ဆိုတဲ့သစ္စာတန်ရုပ်မှာသုတ်တန်တစ်ခုရှိတယ်နော်သမာဓိဘိက္ခဝေဘာဝေဒသမာဓိတောဘိက္ခဝေဘိက္ခုယထာဘုဒ္ဓံပဇာနာတိစိတ္တယံတို့သမာဓိထူထောင်ကြသမာဓိရှိနေတဲ့ယဟန်ဒီဟုတ်တိုင်းမှန်ဆိုတိဘာတွေကိုသိလဲဒိသာဘိက္ခဝေယထာဘုဒ္ဓံပဇာနာတိဘာတွေကိုဟုတ်တိုင်းမှန်ဆိုသိမလဲဣဒံဒုက္ခံတိယထာဘုဒ္ဓံပါသနာတိအယံဒုက္ခသမုဒိယောတိယထာဘုဒ္ဓံပါသနာတိအယံဒုက္ခနိရောဓတိယထာဘုဒ္ဓံပါသနာတိအယံဒုက္ခနိရောဓဂါမိနိပရိပဒါတိယထာဘုဒ္ဓံပါသနာတိဤကဒုက္ခသစ္စာလို့ဟုတ်တယ်မှာဆိုသိဤကသမုဒိယသစ္စာဒုက္ခဖြေပြသမုဒိယသစ္စာလို့ဟုတ်တယ်မှာဆိုသိဤကဒုက္ခချုပ်ရနိရောဓသစ္စာလို့ဟုတ်တယ်မှာဆိုသိဤကဒုက္ခချုပ်ရနိဗ္ဗာန်တို့ရောက်ကြောင်းခြင်းစဉ်မကသစ္စာတရားလို့ဟုတ်တယ်မှာဆိုသိအဲ့ဒီလိုဒီအတွက်ဒိဋ္ဌိသားတို့ဒိဋ္ဌိသမီးတို့ဓမ္မလိထူထောင်ကြသမ်းပါလို့ဒီလိုဖျက်ဆင်းတာတိုက်တွန်းထားမဲ့ခင်ရှင်ပါတယ်မှာလည်းဓမ္မလိကိုခေါ်ဆိုအပ်တဲ့မဲ့ခင်တခုဖြည့်သွင်းပြီးတော့မှအတိအကျဟောထားတယ်ဘုရားရှင်ရဲ့တရားတော်မြတ်ဒီကေဝလပရိပုံဏအလောဇုံထဲဝင်ခြင်းပြည့်စုံနေတဲ့တရားဒီကုလေးဒီမဲ့ခင်ရှင်ပါတယ်မှာဒီမဲ့ခင်တခုကတော့ပုံနေတယ်ဆိုပြီးနှုတ်နှုတ်လို့မရဘူးဒီမဲ့ခင်တခုကတော့လုံနေပါသေးတယ်ဆိုပြီးထက်ထည့်ကြည့်ထည့်လို့လည်းမရဘူး။ထဲဝင်ခြင်းအလုံးပြည့်စုံပြီလား။ နှုတ်လို့လည်းမရဘူးတွန်းထက်လို့လည်းထက်တွန်းလို့လည်းမရဘူးအလုံးအတိအကျပဲနော်ဒါကြောင့်ဟောဘက်ကသင်္ကုတ်ဆိုပါဠိတော်နော်ပထမအတွင်းမှာယေဇာဘိက္ခဝေရတေတထကတောအဘိတံဘုဇ္ဇတိယေဇာရတေတထကတောပရိနိဗ္ဗာယတိဒီလိုနဲ့တူပြောလို့ရင်းလိုက်ကပါလေအရှင်မြတ်အခါမှာမြတ်စွာဘုရားဒီဗောဓိမန္တန်ရွှေပလင်တက်မှာသဗ္ဗေညတဉာဏ်ကိုသင်ဖောက်ပြီးရတော်မူတဲ့တည်တော်မူခဲ့နော်အရထမေအရထဖို့ကိုရတော်မူခဲ့တယ်မိဘကိုသင်ဖောက်တည်ခဲ့တယ်သဗ္ဗေညတဉာဏ်ရတော်မူခဲ့အရှင်မြတ်အခါကြတော့လေကိုယ်ပြီးနာယုံမန္တမင်းတို့ရဲ့အင်းကြီးဥယျာဉ်အတွင်းမှာပြိဋိဘာစတယ်ယံဣဒ္ဓတရေတတ္တကတောဘောတတိလဘတိနိဒိတတိအဲ့ဒီအတွေ့မှာမြတ်စွာဘုရားညွှန်ကြားပြတာသုဆုံးမှနေတဲ့တရားတွေရှိတယ်။တံတထေဝဟောတိနောအိညတ်ထာမြတ်စွာဘုရားဟောနေတဲ့တရားတွေဒီဟောတဲ့အတိုင်းမှန်ကုန်မှန်နေမမှန်လို့ဆိုတဲ့ပုံစံတစ်မျိုးအပြင်ကြောင်းတဲ့ဖြစ်ရောဓမ္မတာမရှိဘူးတတ္တမတထကတောတိဥစ္စတိဒါကြောင့်မြတ်စွာဘုရားကိုတထကတောလို့ခေါ်ဆိုပါတယ်ဆိုပြီးတထကတဆိုတဲ့သေကလုံးရဲ့အတိတ်ကိုမြတ်စွာဘုရားရှင်းထားတဲ့အထက်မှာဒါလေးတစ်ခုထည့်ထားတယ်နော်နာမသမ္ဗုဒ္ဓဉာဏ်ကိုရတဲ့နေ့ကနေပြီးပြိဋိဘံစံတဲ့နေ့အတွင်း55ပါးကာလဘလုံးဟောထားတဲ့တရားတွေဒီမှားတယ်လို့ရှိကြလားမရှိဘူးဉာဏ်ကြပြတ်တဲ့မှန်သမျှအလုံးဒီဟောသည့်အတိုင်းသာမှန်နေပါတယ်မှန်လို့လည်းတထကရလို့ခေါ်တာပါဆိုပြီးဒီလိုရှင်းထားတယ်နော်ဒါကြောင့်ဥစဉ်တော့ဘုရားဟောဒေသနာတော်တစ်ခုကိုအရင်ပယ်ဖို့တော့လိုပါမလားမလိုဘူးဒီနေ့ခေတ်ကသမာဓိဖြူဖို့မလိုဘူးဒီသမာဓိဒီသမထလုပ်ငန်းခွင်နေသည့်သာသနာ့ဘလုပ်ငန်းခွင်သာဖြစ်တဲ့သာသနာတွင်လုပ်ငန်းမဟုတ်ဘူးလို့ပုံမှန်ကြီးပြောနေကြတယ်။ဘုရားကသမာဓိဖြူတော်မှလို့ပုံမှန်ကြီးတိုက်တွန်းထားတာဒါသာသနာတွင်တရားလို့ပြောမလားသာသနာ့ဘတရားလို့ပြောမလား။အဲ့ဒါပဲခင်ဗျားကသမာဓိသုံးနာကိုပဲသာသနာတွင်တရားမဟုတ်တယ်လို့ပြောနေတယ်။ဒီတော့ဒီရုပ်ရည်ကိုရှုတဲ့အပိုင်းမှာကဒီသမာဓိဆိုတဲ့အကောင်းဆုံးလက်နဲ့တစ်ခုကိုအကုတ်တစ်ခုပြုတ်ပြီးတော့ရှင်းပွားသုံးတတ်ရမှာဖြစ်တယ်။ဘာဖြစ်လို့လဲ။သမာဓိရှိလာရင်ဒီသမာဓိနဲ့ရှင်းပြရည်တဲ့ဉာဏ်ကြောင့်ဖြစ်ပေါ်တဲ့စိတ္တဇယသင်္ကေဖြစ်ပေါ်တဲ့ဥဒ္ဒဇယုတ်တည်တဲ့မှာပန်းနေတဲ့ဝဏ္ဏကြောင့်ယူပါယုံရဲ့တောက်ပမှုကလင်းအောင်ရှင်စွမ်းအားကပိုပြီးထင်းရလာတယ်။ထင်းရလာတဲ့အချိန်ကမှဒီလင်းအောင်ရှင်စွမ်းအားကမှန်မလို့နဲ့တော်တော်ခက်ခဲခြင်းတူတဲ့ပုံစံရှိတယ်။မမလို့ဒီအလွန်သေးငယ်နေတဲ့အပေါ်ခရီးကိုတော့လည်းပဲသိချင်ကြဲတော့အောင်ဖြည့်ပြီးကြည့်ကြည့်လို့မရဘူးလားရတယ်ယောကနအလွန်သေးငယ်နေတဲ့ကလအပေါ်လေးတွေကိုလည်းတင်းကျပ်ကျပ်မြင်အောင်ကြည့်ရင်ကြည့်လို့ရတယ်ဒီလျှောက်ကြီးစွမ်းအားဒါညာရဲ့လျှောက်ကြီးစွမ်းအားလားနော်ဒါကြောင့်ဒီကလကလေးတစ်ခုနဲ့တစ်ခုရဲ့အတွင်းကျမ်းမှာရှိနေတဲ့အာဂါဒလို့ခေါ်တဲ့ဒီတက်ကလေးကိုအလွန်သေးငယ်နေတဲ့ဒီအာဂါဒတက်ကလေးကိုတော့လည်းနှမ်းကြည့်လိုက်ရင်တော်တော်လေးရှင်းရှင်းလင်းလင်းရင်ကျေပြန့်မြန်ဒီထိုင်နေသောအားဖြင့်အဲ့ဒီသောအားဖြင့်ဘလို့ကြောင့်ရရှိပြလဲလို့မေးတော့သမာဓိကြောင့်ရရှိလာတဲ့သောအားတစ်ခုပဲဒီလိုဒီကလေးကလေးတွေကိုတက်ခွင့်လိုက်တဲ့အခါဆံမုံနဲ့ဆမင်းမုံရော့သလိုရော့ထားသလိုဆိုတော့သံဃာကဥပမာအနေနဲ့ကနှိမ့်စာပြီးပြောလိုက်တာယောဂရတ္တိဒီဆံမုံတော်ရှိတယ်ဆမင်းမုံတော်ရှိတယ်လို့ပြောလို့ရင်တော့မဟုတ်ဘူးအဲ့ဒီတဲ့ကိုအနော်အနော်သိနေနေတယ်ဘဂတိဒီသံဃာဆုံးမဆိုတာကဘဂတိမျက်စိနဲ့မြင်လို့ဆိုရင်မြင်လို့ရဆိုင်သေးတယ်လူတို့သုံးဆက်နေတဲ့သံဃာဆုံးမနော်ယုတ်ကလဆိုတာဘဂတိမျက်စိနဲ့မြင်နိုင်တဲ့စွမ်းအားမရှိဘူးအဲ့ဒါတော့သိငယ်နေတဲ့ဒီကလကလေးတွေကိုခဏကမမာတိသမာတိနဲ့ရှင်နဲ့ရှင်တွဲနေတဲ့ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့လက်ရောင်ကြီးစွမ်းအားအထူးအမြင်နဲ့ရှိအောင်မဖြစ်တော့သမာတိဆိုတော့ခဏမျက်ဒီမှာထူထောင်ဖို့ကိုလိုတယ်နော်ဒီတော့မိတဲ့အချိန်ခါကျတော့မှဒီသမာဓိထိုင်ကလာတဲ့အချိန်ခါမှဒီတလေးဘဖတ်ဆက်လိုက်လို့ကလအမုံလေးတွေတွေ့ပြီဆိုတော့မှမျက်စိမှာတလေးဘဆက်ကြည့်ကြီးတဲ့အမုံမကြီးတဲ့အမုံနှစ်မျိုးတွေ့တွေ့လိုက်တဲ့အချိန်ခါကျတော့မှမျက်စိမှာတစ်ဖက်ကကြီးတဲ့အမုံလေးတစ်ခုကိုနှမ်းပြီးတင်းကြည့်လိုက်တစ်ဖက်ကဒီကလတစ်ခုနဲ့နိဂညာသောဖို့နှမ်းနေလဲနှမ်းပါပြီကလတစ်ခုမှရှိနေတဲ့ယူပန်ရောအယောင်ကိုနှမ်းပြီးအာရုံယူကြည့်ရတယ်ယူပါရောအယောင်ကဒီအတိတ်ကိုလာပြီးမရိုက်ဘူးဆိုရင်တော့ထိုအတိတ်ဒီဆက်ထိုအတိတ်မဟုတ်ဘူး လာအယုံယူလိုက်တဲ့အခါမှာဒီယူပါလုံးအယောင်ကလေးကဒီသက်ကိုအတိတက်ကိုလာပြီးရိုက်ခတ်နေပြီဆိုရင်တော့အဲ့ဒီအကြည်ကိုသက်ကိုအကြည်လို့ခေါ်ရတယ်။အဲ့ဒီသက်ကိုအကြည်ပါနေတဲ့ကလပ်အမှုံလေးတစ်ခုကိုသက်ခုဓာတကကလပ်လို့ဒီလိုခေါ်ရတယ်။ဒါသူ့ဘက်ကြတဲ့ဒီပုံစံနဲ့စနစ်နဲ့နှစ်ခုတွဲပြီးသင်ပေးရတယ်။ဒီတော့ဒီသက်ကိုအကြည်တက်ကယူပါလုံးရှိရှိရိုက်ခတ်တော့နောက်အကြည်တစ်ခုလှမ်းဆက်ကြည့်နိဂယကလတိကလတိမှာပထဝီရှိတယ်ဒေသောရှိတယ်ဝါရောရှိပထဝီကိုဖြစ်စေဒေသောကိုဖြစ်စေဝါရောကိုဖြစ်စေဖြန့်ပြီးစိုက်ကြည့်ပါဒီနေတဲ့ကလတခုနဲ့အလင်းကဆုံးကလတခုမှာရှိနေတဲ့ပထဝီဓာတ်ကိုလှမ်းစိုက်ကြည့်နားမကျော်အောင်နော်မာရေသဘောလေးတခုမာရေသဘောလေးကဒီအကြည့်ဓာတ်ကိုလာပြီးရိုက်ခတ်ခဲ့ရင်တော့သူအကြည့်ဒီကရအကြည့်ဓာတ်ဖြစ်အကြေဒီမာရေသဘောလေးကဒီအကြည့်ဓာတ်ကိုလာပြီးမရိုက်ခတ်ရင်တော့ဒီရက်ဒီမှာရှိနေတော့သက်ကိုအကြည့်ပဲဖြစ်တယ်ဖွတ်ကားကြောင့်လေဖွတ်တဲ့ဘာဝိကန္တာဟဘုဒ္ဓပတ္တလက္ခဏံကလက္ခဏောကာယောဆိုပြီးဒီလိုဖွင့်ထားတယ်ဖွတ်တဲ့ဘာယုံရှိရှိရိုက်ခါခြင်းကထိုက်သောဘူတယုတ်တကြီးလေးပါတို့ကိုကြီးလင်းစေတတ်တဲ့သဘောလက္ခဏာတင်ကာယမီတယ်လို့ဒီလိုရှင်းတယ်ဒါကြောင့်ဥစ္စေတို့ဖွတ်တဲ့ဘာအမီရနေတဲ့ပထဝီဓာတ်သို့မဟုတ်ဒေဇောဓာတ်သို့မဟုတ်ဝါယောဓာတ်တစ်ခုခုကိုလက်အာယုံယူကြည့်လိုက်ရင်ဆိုဖွတ်တဲ့ဘာဓာတ်ကဒီအကြည့်ဓာတ်ကိုလာပြီးရိုက်ခါခြင်းမယ်ဆိုရင်ဖွတ်တာပါရောရှိရှိရိုက်ချခြင်းကထိုက်နေတဲ့ဒီအကြည်လေးကိုကာယအကြည်လို့ခေါ်ရတယ်။သူကာယအကြည်ပါနေတဲ့ကလပ်ကလေးကိုကာယဓာတကကလပ်လို့ခေါ်ရတယ်။ကလပ်နှစ်ခု꿰တော့တယ်။꿰တဲ့အချိန်ခါကျတော့ယောဂီသူတော်ကောင်းကအဲ့ဒီမှာခေကူလုံးကိုမြင်အောင်သိမ့်ချက်ပြီးတက်ခွရမှာဖြစ်။ရသုဓာတကကလပ်မှလည်းပထဝီအာဘောဒီဇောဝါယောဝဏ္ဏကန္တရတ္တဩဇာဇီဝိကသက္ခုအကြည်သက္ခုပဒါရဆိုပြီးဆက်ခုရှိတော့အဲ့ဒီဆက်ခုလုံးမြင်အောင်ထားခွရတယ်။ဒါခေါ်တဲ့အပိုင်းမှာဝဏ္ဏခေါ်တဲ့ယူပါယုံကတော့ဇွဲပါရင်ယောဂီတင်ထားကနားလဲနော်။အယောင်လေးတွေကလပ်တိုင်းမှာသူ့ကိုယ်ပိုင်အယောင်လေးတွေရှိကြတယ်။အနတ်သူနဲ့ထိုက်တန်တဲ့အနတ်တစ်ခုတော့ရှိတယ်။ယောဂီတွေဘာနာများရှိမှဖြစ်လဲ။ဟင်ဒါကြောင့်ယောဂီကမွေးတယ်ဆိုပြီးလည်းပြောနေတယ်ဟုတ်လားရှင်းခံဤမဖြစ်နိုင်ဤတော့စဉ်းစားဖို့လေနော်ရှင်းနိုင်ဤမဖြစ်နိုင်ဤစဉ်းစားဆိုတာကမွေးခြင်းလဲမွေးမယ်ဆိုတဲ့အကြောင်းတစ်ခုဘုန်းကြီးဘက်ကလည်းလည်းလေးလက်ခံရမှတခုတော့ရှိနေတယ်ဒါလည်းဟိုကလေးလိမ့်ချတရားလေးလိမ့်ထိုင်ပေါ့ဟုတ်လားတော့မကိုကမလိမ့်မင်းနဲ့အနိမ့်နာမှာဖြစ်နေတဲ့ပုဂ္ဂိုလ်ကတော့လိမ့်ထားလို့အဲ့ဒီအညာလေးကလာဟုတ်ခဲ့ရင်တော့ဖြစ်ကောင်းဖြစ်နေတယ်တော့မဟုတ်ရင်တော့ဒီခန္ဓာအင်းကြီးကဘာသဘောရှိနော်အပုတ်သဘောပဲရှိပါလေအပုတ်တွေသိုးဆောင်ထက်တဲ့ဂူတော်ကြီးသာဖြစ်တယ်အဲ့ဒီဂူတော်ကြီးကိုသဘောကျနေကြတာပဲအဲ့ဒီသဘောကျတဲ့အထက်မှာဒီတော်ဝါအလုံးမပါဘူးလားပါပါတယ်တရားဟောတဲ့ဘုန်းကြီးကတော့မပါဘူးဒီလိုမဆိုလို့ပါဘူးနော်အပုတ်တွေသိုးဆောင်ထက်တဲ့ဂူတော်ကိုသဘောကျနေကြအဲ့ဒီအပုတ်နံကိုဘုရားကမြင်အောင်နှမ်းပြီးအရှုခိုင်းတယ်ဒါကြောင့်ရုပ်တွေမှာစိတ်ဆုံးခွဲကောင်းနေဆိုတာကတနည်းအားဖြင့်အတုပလို့ရှိပါမယ်ဆိုတာကဒီယောပရမတ်ဒီမှာစက်စုံရွှန်ရှားပွဲဖြစ်တဲ့အစင်းနဲ့အနတ်နဲ့ရှိနေတော့ဒီအစင်းနဲ့နေပေါ့အာယုံယူပြီးတော့ဒီယုတ်လို့မရွှန်ရှားစက်စုံပွဲတဘောကိုအတုပလို့ရှိနေနော်ကြည့်ကောင်းပြီအနတ်သောဌာနလုံးမှာဆက်တော့ကြည့်ရမယ်သဘောရှိတယ်ကလတ်တိုင်းမှာဆက်ကြည့်ရမယ်ခုတော့စက်ဟုတ်တက်ကကလတ်ဆူကြတယ်နော်ဒီအနတ်လေးကတချို့ရှိရတာထက်နေကြတယ်မမျက်စိမှာရှိနေတဲ့ကလတ်ရဲ့အမှုံရဲ့အနတ်ကိုလှမ်းပြီးအနတ်ခံတဲ့အခါတချို့ကအနတ်မရဖြစ်နေအဲ့ဒီကမှဘာအကူအညီယူရလဲ။ခန္ဓာအကြည်ဓာတ်ရဲ့အကူအညီကိုယူဖို့လိုနေတယ်။ဘာကြောင့်လဲ။ဒီအနတ်ဆိုတဲ့ခန္ဓာယုံဒီခန္ဓာဝိညာဉ်ရတရားခန္ဓာဝိညာဉ်စိတ်ဖြင့်သိနိုင်တဲ့တရားလည်းမှန်တယ်။မနောဝိညာဉ်ရတရားမနောဝိညာဉ်စိတ်ဖြင့်သိနိုင်တဲ့တရားလည်းမှန်နေတယ်။အဘိဓမ္မာသင်ပုတဲ့ပုဂ္ဂိုလ်ချင်းတော့ဒီသဘောတော့ပြောရင်လည်းနားလည်လိမ့်မယ်။ဆလုံးရင်းကတော့ဒီအနတ်ခန္ဓာယုံဒီခန္ဓာတော်ရဝိသိစိတ်စိတ်တို့ရဲ့အာယုံယူရာတရားလည်းမှန်တယ်။သုခန္ဓာယုံကုန်ပဲမနောတော်ရဝိသိစိတ်စိတ်တွေကဆက်လက်ပြီးအာယုံယူမယ်ဆိုရင်လည်းခန္ဓာတော်ရဝိသိရဲ့နောက်မှာဆက်လက်ဖြစ်ပေါ်သွားတဲ့ဒိဋ္ဌိဝတ္တကခန္ဓာတော်ရဝိသိဒိဋ္ဌိဝတ္တကမနောတော်ရဝိသိလောကမနောတော်ရဝိသိခေါ်တဲ့ဒီဝိသိမနောတော်ရဝိသိတွေကလည်းဒီခန္ဓာယုံကိုနှံ့အာယုံယူရင်ယူလို့ရနေတယ်။အဲဒီဝိသိစိတ်တွေထဲမှာခန္ဓာဝိညာဉ်တစ်ခုကလွဲရင်ပြန်နေတဲ့ဝိသိစိတ်စိတ်အလုံးကိုမနောဝိညာဏဓာတ်လို့ခေါ်ပါတယ်နော်မနော အဲ့ဒီမနောဝိညာဉ်လို့ဖြစ်တယ်ဒီကဏဝိညာဉ်ကန္တာယုံကိုသိနေတဲ့အတွက်မနောဝိညာဉ်အတရားလို့လည်းခေါ်တယ်ကန္တာဝိညာဉ်စိတ်ဖြင့်ဒီအနတ်ကန္တာယုံကိုနှံ့အာယုံရင်လည်းသိနေတဲ့အတွက်ကန္တာဝိညာဉ်အတရားလို့လည်းခေါ်ပါတယ်ဘဝရည်ရဲ့တရားဘာဝနာမစုပေါင်းမီအချိန်ပိုင်းအတွင်းမှာလက်ကျက်ထားတဲ့သဘောကတော့ဒီအနတ်ကိုနှာခေါင်းကနေနန်းတဲ့နှာခေါင်းကနေအနတ်ခံတဲ့အလေးချင်းကပို့ပြီးတော့ညာနေတယ်အသိစိတ်တက်တဲ့ဒီအနံ့ကိုသိအောင်ကြိုးစားအထောက်ဖို့ဆိုတဲ့အပိုင်းကလက်ကျက်မှုသိနေနေတယ်။နေနေတဲ့အတွက်ကြောင့်လက်ကျက်မှုများနေတဲ့ဒီကဏ္ဍကဏ္ဍဝိညာဉ်ရဲ့အကူအညီလေးကိုသင်ယူရတယ်။ဒီတော့ကဏ္ဍဝိညာဉ်ရဲ့အကူအညီကိုယူခြင်းနဲ့ဆိုလို့ရှိရင်တော့ဘယ်လိုလုပ်ယူမလဲ။နှာခေါင်းမှာဖမ်းပြီးတလေးပါဆိုင်နော်။ဆက်လိုက်တဲ့အချိန်ကမှကလပ်တင်ကကြီးတဲ့အဖို့မကြီးတဲ့အဖို့လေးဖြစ်သွားပြီ။အဲ့နှာခေါင်းကကြီးတဲ့ကလပ်အများစုကိုဖြစ်စေကလပ်တစ်ခုကိုပဲဖြစ်စေသိသိလိုက်ဘဝမနောအကြည့်တဲ့ဒီအချိန်ကမှတွေ့နေပြီဘဝမနောအကြည့်တဲ့ကိုတစ်ခါကသိသိဒီကဏ္ဍအကြည့်တဲ့ဘဝမနောအကြည့်တဲ့နှစ်ခုကိုပူတဲ့သိသိပြီးတဲ့အချိန်ခါမှာယင်းဒီအနံ့ခံလို့တဲ့ယုတ်ကလပ်တစ်ခုပေါ့မျက်စိနာနာဆရာကိုနှလုံးချောက်ထားတဲ့ဘေထန္တာကယုတ်ကလပ်ပဲဖြစ်ဖြစ်ပေါ့နော်မိမိရှုပန်းလို့တဲ့ယုတ်ကလပ်တစ်ခုရဲ့အနံ့ကိုလှမ်းအာယုံယူကြည့်ပါဘောအနကန္နယောကဒီကန္နအတိတ္တနဲ့ဝိမနောအတိတ္တနှစ်ခုမှာဉာဏ်လူလာပြီးရက်ကမယ်ဉာဏ်လူလာပြီးဖြစ်တယ်။အဲဒီအချိန်ကမှကန္နတော်ရဝိသိစိတ်ကလေးတွေကဖြစ်ပေါ်လာတယ်။ဖြစ်ပေါ်လာတဲ့ဒီကန္နတော်ရဝိသိစိတ်ကလေးတွေနဲ့ခொနကပြောခဲ့တဲ့ဇေနုဝဒကမနောတော်ရဝိသိသုဒ္ဓမနောတော်ရဝိသိလို့ခေါ်ဆိုအပ်တဲ့အနကန္နယောကိုပဲဆက်နဲ့အာယုံယူနေတဲ့မနောတော်ရဝိသိစိတ်ကလေးတွေကဒီအနကန္နယောကိုသိနိုင်တဲ့စာအားရှိတယ်။ရှိနေတဲ့အဲ့ဒီကဏ္ဍအကျင့်တဲ့အကုန်ကြီးကိုယူပြီးရှုခဲ့မယ်ဆိုရင်တော့ဒီအနံ့ကရှုလို့ရပါတယ်နော်အဲ့ဒါဒီသက်သောတဏ္ဍကကလကအနံ့ကဘယ်လိုအနံ့ရှိတယ်ဉာဏ်နဲ့ကလတည်းကအနံ့ကဘာအနံ့ရှိတယ်ဘိုက်ထဲမှာရှိတဲ့ယုတ်ကလတည်းရဲ့အနံ့ကဘာအနံ့ရှိတယ်ယောဂီတွေဒီကောင်ဆံမင်းကခွဲကြပြီးရှုတတ်မယ်ဆိုရင်တော့တိတ်ကောင်းသွားကြတယ်ဒီလိုရှုနေခြင်းဒီမိမိတို့အတွက်အဖို့မပြန့်နိုင်တဲ့တံဝေကဉာဏ်လေးတွေဖြစ်ပေါ်လာနိုင်ပါတယ်မိမိကအထင်ကြီးပြီးတော့ပြင်လိုက်ဆင်းလိုက်နဲ့တလိုက်လုံနေတဲ့ဒီခန္ဓာအင်းကြီးဟာအဘုဒ္ဓေတုံလောင်ထားတဲ့ဂူရောင်ကြီးတစ်ခုသာဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းကြီးကိုယ်ကိုယ်နဲ့မြင်နေရတယ်ဉာဏ်နဲ့လည်းမြင်နေတယ်နှာခေါင်းကလည်းသုံးဖို့ဉာဏ်နဲ့လည်းအနံ့ကရနေရောရှားစိတ်ကုတ်ကအနံ့နေလည်းရနေနော်ကဲအနံ့ပြီးတဲ့အခါကျတော့အရသာဒီသက္ကုတ္တကကလမှာရတ္တလို့ခေါ်တဲ့အရသာလေးတစ်ခုရှိအမုံနဲ့အမုံနဲ့သက်သူတက်ကကလပ်ပြုတ်ပေါ်မူခန္ဓာအိမ်မှာဖြစ်ဖြစ်ခန္ဓာအိမ်ရဲ့ပြင်ပမှာပဲဖြစ်ဖြစ်ပေါ့နော်တက်ရှိမှာပဲဖြစ်ဖြစ်တက်မဲ့မှာပဲဖြစ်ဖြစ်အားလုံးဒီကလပ်အမုံလေးတွေနဲ့တိဆောက်ထားတယ်ဆိုတော့ကတော့ဒီနေ့သိပံကလည်းလက်ခံထားပါတယ်အဲ့ဒီအမုံတိုင်းမှာဆိုင်ရအရသာတစ်ခုရှိတယ်ပေါ့ဆိုရင်ဆိုမယ်ငန်းရင်ငန်းမယ်ဆက်ရင်ဆက်မယ်ဖန်ရင်ဖန်မယ်ခါရင်ခါမယ်ခါရင်ခါမယ်နော်ဆိုရင်ငန်းဆက်ဖန်ခါဆိုတဲ့ဒီအရသာဒီကကအရသာတစ်မျိုးမျိုးတော့ရှိနေလိမ့်မယ်အဲ့ဒီအရလာကိုမြင်အောင်နှမ်းပြီးတော့ဆက်ရတယ်။ဒီတော့မျက်စိမှာရှိနေတဲ့ဒီကဏ္ဍအမှန်ကရှားဘောကိုရောက်လာတာမှမဟုတ်တာဘယ်လိုသိနိုင်မလဲလို့တချို့ကစဉ်းကျင်ပေးကြတယ်။မနောဝိညာဉ်ဉာဏ်ရဲ့စွန့်အင်ကိုသူတို့ဘောမပေါက်လို့ပြောနေတာနော်။ဒီရုပ်တင်ဖို့အလုံးဝေးလံလာတဲ့ဗိဒ္ဓမှာရှိနေတဲ့ရုပ်တွေဘယ်တော့မှပစ္စတိရောက်လာ။မရောက်ပေမဲ့လို့ဒီရုပ်တွေမှာရှိနေတဲ့အရှင်းနဲ့အရသာတွေလှမ်းရှည်ရှိလို့ရနေပါတယ်။ဒါမနောဝိညာဉ်ရဲ့စွန့်အားပဲ။အဲ့ဒီသံအရှိတယ်ဆိုတာကိုဘုရားရှင်ကိုရိုရင်ကအနန္တလက္ခဏာသုံးသပ်စတဲ့ထိုးထိုးဒေသနာတွေမှာနော်ယံကြီးစီရူပအတိတနာကတသုဆောပန္နဣဇဒံဝဘိကံဝဣဇဒဘိကရုပ်တွေကိုဣဇဒမှာလည်းရှိဖို့ဘိကမှာလည်းရှိဖို့ဟောနေတယ်အကျဉ်းချင်းရှိလို့မရတဲ့အခုဆင်းပေါ့ရှားပေါ်ရောက်မလာလို့ဒီအရသာလေးကဘယ်လိုမှရှိလို့မဖြစ်နိုင်ဘူးဆိုတဲ့ရှင်ရှင်လေးပြနေမယ်ဆင်းရင်ဘိကရုပ်နဲ့ဆက်ရှိပါဘယ်လိုရှိတော့ဟင်ရှိလို့ရပါမယ်သူတို့ပြောတဲ့အတိုင်းသူတို့ပြောတဲ့အတိုင်းပြောရပါနော်ဒါကြောင့်ဘုရားရှင်သတ္တဉာဏ်ကဉာဏ်တော်ကိုတော့ပြီးအန်တုတဲ့အတိတ်မျိုးရှင်နေတယ်တတိထားပြီးစကားပြောရမယ်နော်ကဲအဲ့ဒီအရသာလေးကိုရှုမယ်ဆိုရင်လေ့ကျင့်ခန်းကဒီမနောဝိညာဉ်နဲ့သိအောင်ရှုတဲ့အပိုင်းကအားပြောင်းနေသေးတော့သဘောကလွန်လွန်နဲ့မပေါက်ရင်လည်းဒီအချိန်ခါမှာလျှောက်အတိတ်ရဲ့အကူအညီကိုတော့ယူပေးရနော်ဒီတော့လျှာအကြည့်တဲ့အကူကြီးကိုယူလိုက်တဲ့အချိန်ကကြတော့လျှာကြည့်တဲ့ဝေမနောအကြည့်ချက်ကိုဘုဒ္ဓသိသိပြီးတော့မှဒီအနိစ္စဆုံးလျှာမှာရှိနေတဲ့ လတ်တခုရဲ့အရသာကိုပထမစတင်ပြီးလေ့ကျင့်ရလေယအကြည့်တဲ့နဲ့အနိစ္စဆုံးကလတ်တခုရဲ့အရသာကိုစပြီးလေ့ကျင့်လိုက်လို့ရှင်းရအောင်မြင်သွားရင်နည်းနည်းလေးတို့တို့တို့တို့ပြီးတော့ဝေဝေကြည့်ဝေတဲ့ကလတ်တရဲ့အရသာကိုလည်းနောက်တော့ရှုလို့ဇောကူသွားတယ်နော်အရသာရပြီဆိုရင်တော့ရှင်းတဆင်းတရမယ်ဝဏ္ဏခန္ဓာရတ္တဩဇာအဲ့ဒီဩဇာကြီးသင်ပေးရတဲ့အခါမှာယောဂီတွေရှုတဲ့ယောဂီတွေမှာနည်းနည်းယုတ်ခက်ခဲတဲ့ယုတ်သုံးမျိုးတည်းကတစ်မျိုးပဲ။ဟောဇာတိအစီအစေးလို့မှန်တယ်။ဒါပြင်းနဲ့အဲ့ဒီအစီအစေးနဲ့တခြားတခြားယုတ်ကလေးတွေနဲ့ရောသွေးပြီးနေတတ်တယ်။ခက်ခဲတဲ့ယုတ်ဆိုတော့ကတော့အဲ့ဒီဩဇာရဲ့ဇီဝိတရဲ့ဘာဝယုတ်ပဲ။ဩဇာဆိုတာကကလတ်တစ်ခုအတွင်းမှာတည်ရှိနေတဲ့အာဟာရတက်ကလေး။ဘုရားနဲ့သက်ရှိပဲဖြစ်ဖြစ်သက်မပဲဖြစ်ဖြစ်ကလအမှုန်လေးတွေနဲ့ဒီကောက်ထားတာဖြစ်တော့မိမိတို့စားတဲ့အစာအာဟာရတွေဟာလဲပရမတ္ထဉာဏ်ပညာမျက်စိနဲ့လှမ်းကြည့်လိုက်တော့ကလအမှုန်လေးတွေကိုမိမိတို့ကမျိုးချတယ်နော်ကလအမှုန်လေးတွေရဲ့အပေါင်းအစုကိုပဲမျိုးချနေတာဖြစ်တယ်ဘယ်ထဲရောက်သွားရင်လဲဒီကလအမှုန်လေးတွေကအမှုန်အနေနဲ့ပဲကလအနေနဲ့ပဲတို့ကရှိတယ်ဆိုတော့ယုတ်ရင်နိစ္စသာဝရလို့ပြောတာတော့မဟုတ်ဘူးနော်နားလည်လည်အောင်ပြောတာပါပရမတ္ထမီဒီတဏှာကတော့တဏှာမပြောင်းနိုင်ဘူးသို့တော့အကြောင်းများရင်မကုန်ရင်အကျိုးများတွေကဆက်ကဆက်ကဖြစ်နေဆက်ကဆက်ကဖြစ်နေတဲ့တဏှတိသဘောဆက်ကဆက်ကဖြစ်နေတဲ့သဘောကိုခွဲတဲ့စိတ်ကပြီးမမြင်ရင်တစ်ချက်ထက်လို့ထင်နေတယ်ဒါကြောင့်တစ်ချက်ထက်ထင်တဲ့ဘက်ကနေပြီးတော့အခုကနည်းနည်းနားလည်တဲ့အောင်ပြီးမြတ်ဆက်ကပြောတဲ့စကားပါနော်ဒီတော့ဘုရားတို့ဒီဩဇာတ်ဆိုတာကစားလိုက်တဲ့အစာအာဟာရတိုင်းမှာလည်းသူနဲ့ဆိုင်ရာဗီတာမင်ဓာတ်အာဟာရဓာတ်ကလေးမရှိဘူးလားရှိတယ်။သူအာဟာရဓာတ်ကြီးကောင်းတဲ့အာဟာရဓာတ်အမိမိအတွက်ဖြစ်ခြင်းနဲ့ဖြစ်တယ်။မကောင်းတဲ့အာဟာရဓာတ်လည်းဖြစ်ခြင်းဖြစ်တယ်။သူနဲ့ထိုက်တဲ့အာဟာရဓာတ်ကလေးတခုတည်းရှိတယ်။ဒီအာဟာရဓာတ်ကလေးကိုဩဇာလို့ခေါ်ပါတယ်။အဲဒီဩဇာကအစီအစေးလေးပဲဒီကလအတွင်းမှာဒီလိုက်ရပြင်တော့မှမဟုတ်ဘူး။ဒီကဒီအစီအစဉ်လေးကဘယ်လိုနေပါမလဲဆိုတော့ယောဂီတွေကဟုတ်မဟုတ်ကိုတော်တော်လေးဆက်ရှင်ပြီးတော့သူကမေးယူရတယ်။ဘာဖြစ်လို့လဲ။ဘယ်နဲ့ကဘာဝယုတ်တို့နဲ့ဇီဝိတတို့နဲ့သူကကလတ်တခုအတွင်းမှာဉာဏ်တူနဲ့ဖြစ်နိုင်တယ်ဆိုအားရှိနေတော့ဘာဝယုတ်ကဇီဝိတယုတ်ကဒီဩဇာရဲ့တချို့ယောဂီတွေမကောမပြဖက်နဲ့လုံးဆွေးပြီးပြောနေတယ်။ဒီကလတ်ဒီပရမန္တမျိုးခန့်တော့သိငယ်နေတယ်တော့ဗရမလူမျိုးချက်ကိုအစာပေါင်းများစွာသိငင်နေတဲ့အမှုန်လေးတစ်ခုဖြစ်တော့ဒီအမှုန်လေးအတွင်းမှာကဩဇာလည်းရှိတယ်ဇီဝလည်းရှိတယ်ဘာဝရုပ်တွေလည်းရှိနေကြတော့အဲ့ဒီသုံးခုတည်းရှုနေတဲ့ယောဂီရဲ့ဉာဏ်နဲ့မှရောထွေးပြီးရတတ်လာတတ်တဲ့အတွက်ဒီသူမြင်လိုက်တဲ့အစီအစေးလေးဟာဩဇာတဟုတ်ယူမဟုတ်ယူကိုထပ်ဆင်ပြီးဘုန်းကြီးကတော့မင်းမင်းလေးရမေးလိုက်တဲ့အချိန်ကမဘုဒ္ဓတမရှိတဲ့ယောဂီဖြစ်ခြင်းတော့အဲ့ဒီမှာအကျဉ်းတော်ခံရမျိုးဘုန်းကြီးနဲ့တိုက်ခတ်တာမင်းလေဘုန်းကြီးကအဲ့ဒီအစီလေးမြင်ရင်အဲ့ဒီအစီလေးကဘာလို့ဖြစ်လာတယ်လဲသူချကြည့်စမ်းအန္တရာဟိုတယောက်ကပြောပြမိဘာဖြစ်တယ်ကျန်ရှိပြုံးလေးဘယ်လိုပဲခင်ရတာနောက်တစ်ခါလာပြီးတမျိုးချောက်ပြန်ပြီးကျန်ရှိပြုံးနောက်တစ်ခါလာတမျိုးချောက်ပြန်ပြီးကျန်ရှိပြုံးဘယ်လိုပဲခိုင်းရဘယ်လိုဖြစ်တယ်ဆိုတာပြောလို့မဖြစ်ဘူးတစ်ချက်ကျတော့မောနေပြီမောသွားတဲ့အခါကျတော့တပည့်တော်လည်းမတတ်နိုင်တော့ဘူးဗျာတချို့ကဖြစ်လာတယ်ဒီနေ့လည်းကဘုန်းကြီးကလည်းဒီလောင်းမြောင်းပေးကသိမလို့ချင်ဘူးမလို့ချင်တာကအကြောင်းကဒီယောဂီတွေတကယ်ရှုလို့သူတွေ့ရင်မတွေ့ဘူးလို့ဘုန်းကြီးကတော်တော်လေးနဲ့စဉ်းစားရတဲ့အပိုင်းရှိတယ်တောင်းလင်းရှိနေပါတယ်သူကဒီဩဇာတို့မြည်ဒီမှာကလတကုဒီသက်ခုတက်ကကလကဩဇာဆိုကြပါဆိုဒီဩဇာတွေကမဇ္ဇဩဇာဖြစ်ပါတယ်ဒီကမဇ္ဇဩဇာတွေဟာရဇ္ဇဩဇာဤအဘိထုတ်ပါမှုအကိုအညီကိုရခဲ့ရင်နောက်ထပ်ကလအမှုန်လေးတွေကိုရှင်ရဖြစ်ဖြစ်နှိုင်းတဲ့စွန့်အင်သူ့မှာရှိတယ်။သူစွန့်အင်ဒီအတိတ်ကဉာဏ်အခြင်းအဝါရဲ့အကောင်းမှုမကောင်းမှုအပေါ်မှာလည်းမူတည်တယ်။အကျိုးအကောင်းနေတဲ့လင်းငါးခြင်းတော့အတိဖြစ်ဖြစ်နှိုင်းတဲ့စွန့်အားရှိတယ်။ဆိုလိုရင်းကဟာရဇ္ဇဩဇာဤအဘိထုတ်ပါမှုအကိုအညီကိုရတဲ့အချိန်ခါမှာဒီကမ္မဇ္ဇဩဇာသက္ခုတ္တကကလအတွင်းမှာရှိနေတယ်။ဒီကမ္မဇ္ဇဩဇာကနောက်ထပ်ကလအမှုန်လေးတစ်ခုဖြစ်နေ။အဲဒီကလအမှုန်လေးကတော့မကြည့်ဘူး။သက္ကုတ္တကကလကသာကြည့်တာ။အဲဒီထွက်တဲ့အမှုန်လေးကမကြည့်တော့ဒီမကြည့်တဲ့အမှုန်လေးကိုတက်ခွက်ကြည့်တော့တရားဖြစ်ခုရှိမှာ။ဩဇာအဖြစ်ဖြစ်ခုပဲ။အဲဒီဖြစ်ခုထဲမှာလည်းဩဇာပါတော့အဲဒီဩဇာကလည်းနောက်ထပ်ရှင်နဲ့တပုံဆက်ပြီးဖြစ်နေပြန်တယ်။ ရှင်းရှင်းလိုက်တဲ့ဩဇာအကြောင်းဖြစ်တဲ့အမှုကလည်းမကြည့်ဘူးဒါဆိုရှိခုပဲအဲ့ဒီရှိခုထဲမှာလည်းဩဇာပြန်ပါနေတယ်အဲ့ဒီဩဇာကလည်းနောက်ထပ်ဒီအရဇဩဇာရဲ့အပိဋ္ဌဘောမှုရရင်နောက်ထပ်ပလတ်အပိဋ္ဌကုထပ်ပြီးဖြစ်စီနိုင်တယ်အဲ့ဒီနည်းအချင်းသင်္ခေတ်သင်္ခေတ်ဖြစ်သွားတာဒီမှာချင်းတော့အဖြစ်ဖြစ်သွားတတ်ပါတယ်အဲ့လိုဖြစ်သွားတဲ့သဘောလေးကိုယောဂီပုဂ္ဂိုလ်တွေကမြင်လားမမြင်ဘူးလားဆိုတာကိုဘုရားဘက်ကတတိယချက်ပြန်ပြီးတော့ဆက်ကြည့်ပြီးအရှင်းခိုင်းရတယ်အရှင်းခိုင်းတဲ့အချိန်ခါမှာတချို့ယောဂီတွေကတော့နှခါသုံးခါတော့တော့ဟုတ်တစ်ခါတော့ရှိုံနဲ့တချို့လည်းသဘောပေါက်သွားတယ်အဲ့ဒီကနေအမုံလေးတွေဖတ်တာဒီဩဇာလေးကနေအမုံလေးတွေဖတ်တာပြီးဖတ်လာတာကိုတွေ့တယ်လို့ပြောရင်တော့ဟောသူတွေ့တာဒီဩဇာမှန်တော့ပြီလို့ဒီလိုဆက်ကြည့်ခိုင်းရတယ်တိုးတော့လဲယောဂီဟောင်းနေတာမှမေးပြီးတော့လာပြီးဘုန်းကြီးနှိမ့်လိုက်ရင်တော့ဘုန်းကြီးနဲ့ဒီနေရာမှာသွားမှာမတတ်ဆက်ဘူးဟုတ်တယ်ဟုတ်ဒါဒါယောဂီရဲ့လက်ခွက်ကလည်းရှိတယ်လေ။ဒါဩဇာပြီးပြီ။ဩဇာကိုသဘောပေါက်ပြီဆိုရင်နောက်တစ်ချက်ဒီဆက်ဆိုတဲ့ကတလားတဲ့မှာဘာပါနေတယ်ဒီဝိဒ္ဒသူကတော်တော်လေးအထက်ရှိရခဲ့။ဒီဝိဒ္ဒဆိုတာကတက်ဆောင်ချက်ဆိုပြီးဒေလေးလေးနဲ့နားလည်လည်အောင်တော့ဒီလိုမျိုးဘာသာပြန်ပေးထားပါနော်။ဒီကကလတူယုတ်ဒီကိုစောင့်ရှောက်ပြီးနေတယ်ဘာဖြစ်လို့စောင့်ရှောက်ရလဲ။မြင့်မြင့်ဆိုတဲ့ကျန်တဲ့ဒါရမီဖြစ်တဲ့ကမ္မဇယုတ်ဝေကွာနေတယ်။ဒါလည်းဝေကွာလဲ။ဒီနေ့ဒီအသက်60ရှိနေ90ရှိနေဆင်းဆိုကြတော့နော်။အတိတ်ကကျန်တော့ဒီဘဝမှာကမ္မဇယုတ်တင်ဖြစ်နေတယ်ဆိုတာကိုလက်ခံနိုင်ကြမယ်ဆိုရင်ဆိုအတိတ်ကကျန်ပြီးအသက်60ရှိနေတဲ့ပုဂ္ဂိုလ်အခုလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ဟိုဘက်ကပြည့်စုံတွေ့ဆုံခဲ့တဲ့ကျန်တာဖြစ်တယ်နော်။အဲ့ဒါ90ရှိနေပြီဆိုရင်လည်းနှစ်ပေါင်း90ကျော်ဟိုဘက်ကတည်းကပြည့်စုံပြည့်စုံရတဲ့ကံဖြစ်။ဗာဒမီဖြစ်တဲ့ကမ္မဇယုတ်နဲ့နိဗ္ဗာန်ဖြစ်တဲ့ကံဒီနှစ်ပေါင်း60ကျော်90ကျော်လောက်กว่าဟာနေဝိကွာနေ။ဒီလောကဓမ္မတာမှာမိဘတွေပြည့်စည်သွားလို့မိဘမရှိတဲ့ကလေးတူငယ်တူဦးကိုမိဇရပုဂ္ဂိုလ်တွေကဝင်ပြီးတော့စောင့်ရှောက်ပေးရတယ်လို့မိခင်ဖခင်နဲ့ဝေးကွာနေတဲ့ကလေးကိုဘေးကပုဂ္ဂိုလ်တွေကဝင်ပြီးစောင့်ရှောက်ပြရတယ်လို့မိခင်ဖြစ်တဲ့ဉာဏ်နဲ့ဗာဒမီဖြစ်တဲ့ကမ္မဇယုတ်တို့ကအလွန်အလွန်ဝေးကွာနေတဲ့အတွက်ဒီဇိဝိဒာလေးကဉာဏ်ကနေဝင်ပြီးတော့စောင့်ရှောက်ပြရတယ်စောင့်ရှောက်တယ်ဆိုတာကဘာလဲဒီလိုမျိုးလေးတွေကိုဖြစ်လာပြီးတော့ရှင်းရှင်းဆိုတဲ့ဥပကာလကနေပြီးတော့မြတ်ရှင်ဆိုတဲ့ဘင်္ဂလာတို့တိုင်အောင်ဆက်လက်ပြီးတည်တံ့ရေးအတွက်မပြည့်စုံနိုင်ရန်အတွက်တူကဆောင်ရှောက်သူလူဆောင်ရှောက်တိုင်းတော့ဆက်ပြီးတော့တည်တံ့ရှင်နေတဲ့ပုံစံတော့မဟုတ်ဘူးနောက်ကဥပမာအဖြစ်အာနာရှိတဲ့အစိုးရအဖွဲ့အစည်းတစ်ခုထူကြပါဆိုအစည်းအဝေးထိုင်တယ်ဒီမှာအဆောင်အချက်တွေဆန့်ကျင်တယ်ဒီအဆောင်ချက်တွေရဲ့တာဝန်ကဘယ်လောက်ရှိတယ်လို့မေးရင်အစည်းအဝေးမပြီးဘူးအတွက်သူတို့တာဝန်ရှိအစည်းအဝေးပြီးတော့ပြီးရုပ်သိမ်းလိုက်ပြီဆိုရင်သူတို့တာဝန်လည်းပြီးသွားတယ်အဲ့ဒီပုံစံပဲဒီမှာကမ္မဇယုတ်ကလေးတွေကဥပမာဘင်မတန်ကြီးအတွင်းဒီဇီးတာလေးကဆက်လက်ပြီးတည်တံ့ရေးအတွက်ကသူကအထင်းထင်းဆော့ဆော့ပေးတယ်ဒီလိုဆိုရင်ဇီးတာကတော့ဘယ်လိုကပြန်ဆော့ဆော့တယ်လို့မေးတော့ဘယ်နဲ့ကအဆောင်အကြောက်တွေကအကြီးဝေးထိုင်နေတဲ့အာနာရှိတဲ့ပုဂ္ဂိုလ်တွေကိုစောင့်ရှောက်ပေးနေတာမှန်တော်လဲမိမိတို့ကိုယ်ကိုယ်နဲ့စောင့်ရှောက်ပြီးတာဖြစ်မလဲဘူးလားရှင်ဒီပုံစံအတိုင်းပဲမိမိကသူတော်ကကိုစောင့်ရှောက်နေတာမှန်ပေမဲ့လို့မိမိကိုယ်နဲ့စောင့်ရှောက်ခြင်းသိချာပြီးသွားတယ်နော်အဲ့ဒါကြောင့်ဒီဇိဝိတန်လေးကဝင်ပြီးစောင့်ရှောက်ပေးနေရပါတယ်စောင့်ရှောက်နေတဲ့ဒီဇိဝိတန်တက်ဆောင်တက်ခင်းကိုမြင်အောင်ဒီကလအမှုန်ထဲမှာစမ်းပြီးကြည့်ရကြည့်တဲ့အချိန်ကကြတော့အစာပဲညောင်းပြီးဖြစ်ခဲ့ရင်တော့ကြည့်တဲ့ကလမှာစပြီးအကြည့်ခံရတယ်ဟုတ်ကြောင်ဒီရက်ကလတိုင်းမှာကဒီရက်ကလတည်းကကမ္မဇယုတ်တွေဖြစ်ကြတယ်ကမ္မဇယုတ်တွေဖြစ်နေခြင်းကြောင့်ဒီရက်ကလတိုင်းမှာဒီဇီဝိတ္တကသွားတယ်မကြည့်တဲ့ကလကြတော့ဒီချုပ်ကမ္မဇယုတ်ဖြစ်ခင်ဘဝတတကကလတို့လိုဇီဝိတ္တနဝကကလတို့လိုကမ္မဇကံကြောင့်ဖြစ်တဲ့ယုတ်ကလမျိုးဖြစ်ခင်တော့ဇီဝိတ္တပါဘုရားဒိဋ္ဌိအထက်ကလဥဒ္ဒကအထက်ကလအဟာရဇအထက်ကလတို့လိုရှင်ဥဒ္ဒအဟာရဒီကြောင့်ဖြစ်ပေါ်နေတဲ့ကလတ္တိဖြစ်ကုန်တဲ့ရှင်ဇိဝိတာကမပါဘူး။ဒါကြောင့်ရှင်ဥဒ္ဒအဟာရကြောင့်ဖြစ်တဲ့ကလတ္တိကလည်းမကြည့်ဘူး။ဇိဝိတာနဝကကလတ္တိဘောဓတ္တကကလတ္တိကလည်းမကြည့်ဘူး။ဒါကြောင့်မကြည့်တဲ့ကလတ္တိမှာတော့ဇိဝိတာရှိခြင်းလည်းရှိတယ်မရှိတော့လည်းဖြစ်တတ်တယ်။မသိကြတဲ့ဘက်ကအရင်အကြည့်မခံရဘူး။သိကြတဲ့ဘက်မှာအရင်ကြည့်ရတယ်။ဒါကြောင့် ဒီနေ့ကလတိုင်းမှာဇီဝိတာပါနေတော့ဒီနေ့ကလတိုင်းမှာလိုက်ပြီးဇီဝိတာကိုအရင်ဆရာဖွေရေးပြုလို့ရှိရတယ်။ဒီလိုနဲ့အချိန်ကမှသူ့မှာထူးခြားတဲ့သတ်မှတ်ချက်လေးနှစ်ခုပေးပြီးတော့မှအရှင်းခိုင်းရတယ်။ကြောင်းကြောက်တဲ့သဘောအသက်ရှင်နေတဲ့သဘောအသက်ရှင်နေတဲ့သဘောနဲ့ကြောင်းကြောက်တဲ့သဘောဒီသဘောနှစ်ခုကိုသဘောပေါက်အောင်ယုံကြည်ကိုဖြတ်ပြီးအကြည့်ခိုင်းရတယ်။ဒီလိုဆိုရင်ဇီဝိတာမှာသဘောလက္ခဏာနှစ်မျိုးရှိနေတယ်လားလို့မေးချက်ရှိတယ်။နှစ်မျိုးတော့မဟုတ်ဘူးသမီးတော့အဲ့ဒီတမျိုးတည်းကိုယောဂီကရှုနိုင်ရင်နှစ်မျိုးသောအချင်းရအဖြစ်ဉာဏ်နဲ့မှသင်္လာမဒါဟဇိတာပဲလို့မှတ်လို့ရတယ်။တောင်းကျောင်းနေတယ်ဆိုတဲ့သဘောနဲ့အသက်ရှင်နေတယ်ဆိုတဲ့သဘောဒီသဘောချင်းတူနေတယ်လှုပ်ရှားမှုရှိတယ်။လှုပ်ရှားမှုရှိတယ်ဆိုတာကအသက်ဝင်နေတဲ့သဘော။အဲ့အသက်ဝင်နေတာဒီသူကတောင်းကျောင်းနေတဲ့လုပ်ငန်းလေးကိုပဲပူးပြပြီးတော့ဆောင်ရွက်နေတယ်။မမကြည့်ရမလဲလို့မင်းဒီကြီးနေတဲ့ကလပ်အမှုံနဲ့ပါပဲသူကထပ်ပြီးကြည့်ရပါတယ်။ထပ်ကြည့်လိုက်တဲ့အချိန်ကမှယောဂီပုဂ္ဂိုလ်တွေပြောတဲ့စကားကိုနားထောင်ကြည့်ရင်အကျဉ်းများယောဂီကမှန်မှန်ကန်ကန်ရှောက်တဲ့ယောဂီဖြစ်လို့သူကလည်းအဘိဓမ္မာကိုမတင်ဘူးတဲ့ယောဂီဖြစ်တဲ့အချိန်ပေါ့အဲ့ဒီလိုယောဂီမျိုးတွေပြောတဲ့စကားကိုနားထောင်ကြည့်လိုက်ရင်တစ်ထက်တည်းအလုံးတူနေတယ်။တူနေတဲ့အတွက်ဟောဒီပုဂ္ဂိုလ်တွေဒီကြောင်တော့တကယ်တွေ့ပြီလို့ဒါဘုန်းကြီးဘက်ကလည်းနည်းနည်းတော့သတ်မှတ်ချက်ထားရနော်သူကအသက်ဝင်နေတဲ့သဘာဝလေးတစ်ခုလည်းဖြစ်တယ်ဒါလည်းသူရုပ်တွေကိုပြန်ပြီးစောင့်ရှောက်ပေးနေတဲ့သဘာဝလေးတစ်ခုလည်းဖြစ်ပါတယ်နော်အဲဒီဇီဝိတာကိုသဘောပေါက်ပြီဆိုလို့ရှိရင်တော့အာလုံးပေါင်းလိုက်ရင်စက္ကုဌာနကကလမှာရုပ်သဘောဘယ်နှမျိုးဖြစ်ပါလဲဆယ်မျိုးဖြစ်ပြီဘာဖြစ်လဲကြီးနေတဲ့သဘောကလည်းတွေ့ပြီးသားနော်အဲဒီတော့စက္ကုဌာနကကလမှာတက်ခွင့်လိုက်တော့ဘထဝီအာဘောဒီဇောဟောယောအသင်းအနအယတာဩဇာဇီဝိတသက္ခုအကြီးဆိုပြီးတော့ပေါင်းလိုက်တော့ရုပ်သဘောကနှစ်ခုရှိတယ်ဆယ်ခုအဲဒီသဘောတရားလေးဆယ်ခုပေါင်းစုတည်ဆောက်လိုက်ပါမှကလအမှုံလေးတစ်ခုဖြစ်ဒီကလအမှုံလေးတွေပေါင်းစုတည်ဆောက်လိုက်ပါမှဒီကလတစ်ခုတွေတော့မှုဘူးနောက်ထပ်နမဲ့ကလက၅ခုရှိတယ်ပေါင်းလိုက်တော့ကလ၆မျိုးပေါင်းစုတည်ဆောက်လိုက်ပါမှမျိုးလုံးအိမ်တစ်ခုပေါ်လာနော်မောင်ကြီးဒီကောင်ကလည်းပြည်စည်းကိုလှမ်းကြည့်လိုက်တော့သဘောတရားလေးတက်တက်ပါဒီတော့သက်ဆုတ္တကကလမှာသဘောတရားက၁၀ခုရှိတယ်နောက်တစ်ခုကာယတ္တကကလကာယတ္တကကလကြတော့ဦးဇင်းတို့ဘုနဲ့ကပြောကြတဲ့အတိုင်းကြီးနေတဲ့ကလတစ်ခုမျိုးလုံးမှာဖန်ပြီးစိုက်ထားပါတစ်ဖက်ကအနိစ္စဆုံးကလတစ်ခုမှာရှိတဲ့ပထဝီတော့ဟုတ်ဒီသောတော့ဝါယောကိုဖန်အာယုံယူလိုက်ရင်ဒီဘုဒ္ဓဘာတ်ကဒီအကြည်တတ်ကိုလာပြီးရိုက်ခတ်ခင်သူအကြည်ကိုဂាយအကြည်လို့ခေါ်တယ်။အဲဒီဂាយအကြည်ပါနေတဲ့အမှုန်တက်ခွဲကြည့်ခဏကဆယ်ခုဆယ်လို့တော့နော်။ဘဒဝီအာဘောဒီသောဝါယောအသိဏယတဩဇာဇီဝိတဂាយပတ္တတဂាយအကြည်ကြာဆိုပြီးဆယ်ခုရှိ။နောက်တစ်ခုဘာဝတ္တကကလပ်ဘာဝယုံရင်ဆယ်ခုမြောက်ရှိတယ်။မကြည့်တဲ့ကလပ်လို့သူ့ကိုသင်ပေးထားတယ်။ဘာဝကဘာဝရောက်ဓာတကတည်းကကကရှိတာအဲ့ဒီထက်မှမကြည့်ဘူးဆိုတဲ့စကားလုံးမပါဘူးမပါဘူးလေလို့ဘုန်းကြီးကတာဝန်ရှိတယ်ဒီယောဂီကိုနားလည်အောင်သင်ပေးရတယ်အဲ့ဒီကလကမကြည့်ဘူးဆိုတဲ့သဘောပေါက်အောင်မကြည့်ဆိုတဲ့စကားလုံးလေးထည့်ထားကလပ်နေတဲ့တက်ခွဲလိုက်တဲ့အပိုင်းမှာကြည့်တဲ့အုပ်စုမကြည့်တဲ့အုပ်စုနှစ်ခုခွဲတန်းချပြီးသင်မှဒီဥစ္စာကသဘောပေါက်နေလို့နော်ပြီးတော့ဘာဝရောက်ကကြည့်လားမကြည့်ဘူးလားလို့မေးတော့မကြည့်တဲ့အုပ်စုမှာပါတယ်အဲ့တော့အဲ့ဒီဘဝတက္ကလမှာတက်ခွဲလိုက်တော့လေပထဝီအာဘောဒီသောဘာရောအစဉ်အနအရတာဩဇာဇီဝိတာဘဝရုပ်ဆိုပြီးဆက်ခုရှိတော့အဲ့ဒီမှာဉာဏ်နေတာကဘဝရုပ်ရှိတော့ဉာဏ်ကိုမျိုးကတော့ဘယ်နှကသက္ကုတက္ကလမှာရှိတဲ့ပုံစံအတိုင်းမြင်ပြီးရှိတော့ဘဝရုပ်ဆိုတာကယောက်ျားမှာယောက်ျားလို့ပြီးလောက်တဲ့အမှန်အသားအမျိုးသမီးမှာလည်းအမျိုးသမီးလို့ပြီးလောက်တဲ့အမှန်အသားပဲအဲ့ဒီအမှန်အသားဒီမျိုးလုံးအိမ်မှာလည်းရှိတယ်အများနားလည်နေတဲ့ဘာဝရုပ်နဲ့ဗုဒ္ဓအဘိဓမ္မာမှာလာနေတဲ့ဘာဝရုပ်မတူကြဘူးဗုဒ္ဓအဘိဓမ္မာလာရှိနေတဲ့ဘာဝရုပ်ကဒီကိုယ်လုံးအနှံ့အပြားရှိတယ်။မျက်စိမှလည်းရှိတယ်နားမှလည်းရှိတယ်နှာခေါင်းမှလည်းရှိတယ်ရှားမှလည်းရှိတယ်။ယောက်ျားမျက်လုံးနဲ့မိမမျက်လုံးမတူဘူး။ယောက်ျားနားနဲ့မိမနားမတူဘူး။ယောက်ျားနှာခေါင်းနဲ့မိမနှာခေါင်းမတူဘူး။ယောက်ျားရှားနဲ့မိမရှားမတူဘူး။ဘယ်လိုမတူလဲ။นี่ดูซะตัวละครตัวละครโหดมากเสียบอะไรโนบีกองเสียบอะไรฮะไอ้เราเสียจริงๆดูล่ะไม่ดู ယက်နာခြင်းကိုမတူကြဘူးလက်ချင်းမတူဘူးခြေတော်ချင်းမတူဘူးကိုယ်ချင်းမတူဘူးဒါဖြစ်လို့လေဒါကယောက်ျားပဲလို့သိအောင်ဒီဘဝယောက်ကခေါ်ကြပြတာဒါကမိန်းမပဲလို့သိအောင်ဒီဘဝယောက်ကခေါ်ကြပြတယ်အဲ့ဒီဘဝယောက်ကလေးမရှိရင်ယောက်ျားမိန်းမလို့ခေါ်ကြပြီးဘယ်လိုမှမဖြစ်နိုင်ဘူးဓမ္မပြေကဗေမာရီဒီဘာဝရောမရှိဘူးအတွင်တဏ္ဍအဖြစ်ယောက်ျားအတွင်တဏ္ဍမမီယောက်ျားမိမလည်းမရှိဘူးသူကယောက်ျားပဲငါကမိမပဲလို့သတ်မှတ်ချက်လည်းမရှိဘူးသတ်မှတ်လို့လည်းမရတော့ဘူးဟုတ်တယ်မလားဒါကြောင့်အမျိုးသမီးမှအမျိုးသမီးလို့ပြီးတော့တဲ့အမှန်အတားလေးဒီဖာသားလေးကဘယ်လိုနေပါသလဲသာမီးမှအတိတ်ကမပါတော့အတိတ်ကတော့မပြောနိုင်ဘူးနော်အိဋ္ဌတ္တပုရိသတ္တဆိုပြီးတော့ပုရိဒီလိုပဲသာကပြောတော့ယောက်ျားလို့တီချောင်းအမှန်အတားအမျိုးသမီးလို့တီချောင်းအမှန်အတားဒီလောက်ပဲပြောရတာဒါပေမဲ့အမျိုးသမီးလို့တီလောက်တဲ့အမှန်အတားယောက်ျားလို့တီလောက်တဲ့အမှန်အတားဟာဘယ်လိုရှားခွင့်ရလဲလို့မေးတော့အဋ္ဌိလင်္ကဂုတ်တအာကပ္ပဆိုပြီးတော့အထင်ကမြတ်ကဒီလက္ခဏာရတ္တပိစုပရံပရထံအတိုင်းမှာဖွင့်ထားပါမိမတို့ရဲ့အသွင်အပြင်အပြုတ်အမှုအသွားအလားအသုံးအနှုံးနဲ့ယောက်ျားတို့ရဲ့အပြင်အပြင်အပြုတ်အမှုအသွားအလားအသုံးအနှုံးနဲ့မတူဘူးအဲ့ဒီမတူတဲ့ဒါဝန်ရနေတွေကိုအချင်းရနေတွေကိုအချင်းခံပြီးဒီဘဝရုပ်ကိုလည်းလှမ်းပြီးရောက်ဖို့ကြည့်ရတယ်။လူညံပြောပြောင်းနေတဲ့စွန့်အင်လေးတစ်ခုဒီမကြီးတဲ့ကလထင်းမှာငါတို့အဖြစ်ပြီးနေတယ်။သူ့နဲ့နဲ့ရောက်ပြီးကဒီသဘောတည်းပြီးအမျိုးသမီးဖြေချောင်းတရားပဲဆိုတာကတော့ညံထင်းရင်သဘောပေါက်သွား။ယန္တနဲ့ကြာကြာညာညာရှိနေတဲ့သဘောဝတစ်ခုအမျိုးသားဘဝရုပ်ကလေးတစ်ခုရောက်ကြတယ်မှာရှိတယ်။ဒီဓမ္မပါလေတစ်ခုယောက်ျားဖြစ်နေရဒါပဲဆိုတော့ယောဂီကလည်းဒုက္ခတူသဘောပေါက်တာနော်ကဲကာယတတ္တကကလဘာဝတတ္တကကလခုနကပြောခဲ့တဲ့သက္ကုတတ္တကကလအဲ့ဒီသုံးခုကတော့ဒိဉ္စကမ္မဇရူပာနိကမ္မဇယုတ်အမျိုးအစားသုံးခု30ဆိုတော့မျက်စိမှာယုတ်ကဒီကမ္မဇယုတ်က30ပဲရှိတယ်ဒီလိုပြောတာတော့မဟုတ်ဘူးနော်အမျိုးအစား30ပြောတာသက္ကုတ္တကကလပ်ပေါင်းနဲ့များစွာရှိနေတယ်။ကာယတ္တကကလပ်ပေါင်းနေတဲ့မျက်စိမှာများစွာရှိနေတယ်။ဘာဝတ္တကကလပ်ပေါင်းနေတဲ့များစွာပဲရှိနေတယ်နော်။ဒါပေမဲ့လို့ကျမ်းစာတစ်ခုကိုလည်းမင်းတို့မိလက်ထက်ကသင်ချခဲ့တဲ့ကျမ်းစာတစ်ခုကတော့မျက်နှာခုနှစ်လောရှိတယ်လို့သတ်မှတ်ချက်ရှိခြင်းကြောင့်သက္ကုအတ္တကဟာမျက်စိမှာခုနှစ်ခုပဲရှိပါတယ်လို့သူကတော့ရေးထားတယ်နော်။ဟုတ်ကြီးမဟုတ်ကြီးကတော့ဒီဌာနမှာယောဂီတွေကိုတကယ်လက်တွေ့တော့အစုခိုင်းနေပါနော်ကဲနောက်တစ်ခုဥပဓမ္မကဏိပဏ္ဏဒေသဥဒုစိတ်တဟာရသမုဋ္ဌာနာနိသုတဝိတ္တိဥပဓမ္မကအပိထုပ္ပဏိတဲ့ဘာတွေကိုအပိထုပ္ပဏ္ဏလဲဆိုတော့ဒီကမ္မဇယုတ်တွေကိုအပိထုပ္ပဏ္ဏနော်ကမ္မဇယုတ်တွေကိုအပိထုပ္ပဏ္ဏတဲ့ဥဒိကယုတ်တွေလည်းရှိတယ်သုရိကယုတ်တွေလည်းရှိတယ်အဟာရကယုတ်တွေလည်းရှိတယ်သမဇယုတ်တွေကိုအပိထောက်ပံ့ပြီးနေတဲ့ဒိဥဒ္ဓအဟာရကြောင့်ဖြစ်တဲ့သုဒ္ဓဇအတ္တကလဥဒ္ဓဇအတ္တကလအဟာရဇအတ္တကလဒီမျက်စိမှာရှိပြီးတော့ဓာတိကိုဘယ်ပုံဘယ်ပတ်ဗဏိနအဆင်ရှိမလဲလို့မေးရင်တော့ယောဂီကဒီသင်္ခါမှာသောသောကပြောခဲ့တဲ့အတ္တဘဝမနောအတ္တိတကိုသိသိထောက်တတ်ပြီးဖြစ်နေတယ်ပြီးတော့ဘဝမနောအတ္တိတကလေးကိုပြန်ပြီးသိသိလိုက်နော်သိသိပြီးတော့အဘိဓမ္မာယဂီမြတ်ဖြစ်ခဲ့ရင်ပေါ့။ညညနေ့တစ်ဆောင်တော့ကိုယ်လည်းဆန်းနဲ့ပြုလုပ်ခံရတယ်။စိတ်ကဘဝမနောအကြည့်မှာစိုက်ထားရတယ်။ညညနေ့တစ်ခုကကိုယ်လည်းဆန်းနဲ့လုပ်တော့ညညကိုတော့တော်မကြည့်။ဘဝမနောအကြည့်ကသာကြည့်တယ်။တက်ပြီးတော့လက်ကလေးတစ်ဆောင်ကကိုယ်လည်းဆန်းနဲ့လုပ်ရင်ကိုယ်မြင်နေတဲ့စိတ်ဆန့်မြင်နေတဲ့စိတ်ကိုမြောင်းအမြင်ကြည့်ခံရတယ်။အဲဒီစိတ်ကလေးကဒီသင်္ခါမယောဂီကရှုလို့ရနေပါပြီအခြေတတ်တွေဖန်လို့ရနေတယ်ဒီစိတ်ကတော့သဘောပေါက်တယ်ကိုယ်ကျင်တဲ့စိတ်ဆန်းကျင်တဲ့စိတ်လေးကိုမိအောင်ဖန်ပြီးတော့အဲဒီစိတ်ကလေးကြောင့်ယောဂလကလေးတွေဖြစ်တာကိုမိအောင်အကြည့်ခံရတယ်ဒီလိုက်တဲ့အပိုင်းမှာဘုန်းကြီးဘက်ကလည်းဒီနေရာမှာယောဂီတွေကိုဖန်ရင်တော့မိပါတယ်ဒါပြင်းနေတဲ့ခုနကပြောတယ်ဘုန်းကြီးတို့ကလည်းကိုယ်ပြန်ဖန်နေရတာကရှိသေးတယ်နော်အဲဒီစိတ်ကဖြစ်တဲ့ကလေးတွေကကြည်ကလားမကြည်ဘူးလားလို့ကြောက်မိလိုက်ရင်ကျုပ်ကမတေကြတဲ့ယောဂီတော့ဘုန်းကြီးကိုလာပြီးတော့ဖြန်းနေတဲ့ယောဂီဖြစ်ခဲ့ရေနော်အဲကြည့်လေအာမကြည့်ဘူးဆက်လို့ဆိုရင်တို့အမျိုးမျိုးတော့ပြတ်တယ် သူတို့ကမကြည့်တဲ့ကလပ်အုပ်စုထဲမှာပါနေတယ်။ဒါကြောင့်ဖြစ်နေတဲ့ကလပ်တွေကမကြည့်တော့အဲ့ဒီကလပ်ကလေးတွေကစိတ်တစ်ခုတစ်ခုတည်းရုပ်ကလပ်ပေါင်းများစွာကိုဖြစ်စေနိုင်တဲ့ကြောင့်အားရှိတော့ယေရှုသမီးများတို့ရဲ့အတွက်မှာစိတ်တွေကဂရေတသိမ့်မကဖြစ်ပြီးဖြစ်နေတော့စိတ်တစ်ခုတစ်ခုတည်းရုပ်ကလပ်ပေါင်းများစွာကိုဖြစ်စေနိုင်တဲ့ကြောင့်အားရှိတော့ယေရှုသမီးများတို့ရဲ့အတွက်မှာစိတ်ကြောင့်ဖြစ်တဲ့ရုပ်ကလပ်ပေါင်းပြီးဂရေတသိမ့်မကများစွာပဲရှိနေတယ်ဂရေတသိမ့်ပေါင်းများစွာပဲနော်အလောအလောများနေအဲ့လိုများစွာဖြစ်နေတဲ့ရုပ်တွေကတဘောဘောဖြစ်နေတဘောဘောဘာကြောင့်ဖြစ်ရလဲလို့မေးတော့ဟိုးဒီလောက်ကပြောခဲ့တဲ့အတိုင်းဗတိတန်ရှင်စိတ်နဲ့သုတိစိတ်ကိုနှုတ်လိုက်ကျန်တဲ့အချိန်ခါကာလကိုပုတိလို့ခေါ်တာသုပုတိလို့ခေါ်ဆိုအပ်တဲ့ဘဝတစ်လျှောက်အတွင်းအရိယဝုဒ္ဓယောကိုမှီတွယ်ပြီးဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းဒီသုတိစိတ်ကိုဖြစ်စေနိုင်တဲ့စွာအားရှိကြအဲ့ဒီသွားကြည့်နေတဲ့အခါကျတော့ဒီလိုဆိုရင်ဘက်ကဒီကိုင်းနေချမ်းနဲ့လုတ်ပြီးရှုနေရတယ်လို့မေးတော့အာထုတ်ကပုဂ္ဂိုလ်အဲ့ဒါသင်ပေးရတာဒီအမှောင်နေကအတိတ်ကကံကြောင့်ပဲဖြစ်နေသလားအဖြစ်ကြောင့်ပဲဖြစ်သလားဥဒ္ဒကြောင့်ပဲဖြစ်လားအဟာရကြောင့်ပဲဖြစ်သလားဆိုတာပြုံးနဲ့ခွဲလို့မရနိုင်ဘူးဘယ်လိုကြောင့်မရနိုင်လဲဒီဟရိယဝတ္ထုကြီးကနှလုံးအိမ်ပါနဲ့ကံကြောင့်ဖြစ်တဲ့ကြောင့်စိတ်ကြောင့်ဖြစ်တဲ့ကြောင့်ဥဒ္ဒကြောင့်ဖြစ်တဲ့ကြောင့်အဟာရကြောင့်ဖြစ်တဲ့ကြောင့်ဒီကအကြောင်းများတဲ့မကုန်သေးတဲ့အတွက်ဆက်ခါဆက်ခါပဲလုံးထုတ်ပြီးဖြစ်နေကြတာအဲဒီတည်းကမယ်ရင်ဒီစိနိကယုံတဲ့လို့ကိုယ်ကပြောပြပြောနေရုပ်ကြီးကအထုတ်ကမှသဘောမပေါက်တာသေးဘူးမပေါက်တာသေးတဲ့အတွက်ဘဝမနှောအပြင်ကိုဆက်ကြပြီးလက်ညှိုးလေးတစ်ချောင်းကိုကိုးကြည့်ပါဆန့်ကြည့်ပါကိုးကြည့်ပါဆန့်ကြည့်ပါဒီလိုခင်ရတယ်ခင်လိုက်တဲ့အချိန်ကမှကိုးကြည့်ဆန့်ကြည့်နဲ့ဆက်ကြစိနိကကလပ်ကြီးတွေကများစွာဖြစ်လာတာကိုမြင်ပြီးဆိုရင်ထိုကလပ်တွေကြီးမကြီးတစ်ဆင့်တည်းကြီးရမကြီးဘူးဆိုတာသဘောပေါက်ရင်အဲ့ဒီကလပ်တွေဘယ်ထိရောက်သွားတယ်လမ်းကြီးကြီးရကြီးလိုက်တဲ့အချိန်ကမှမျက်စိနားနဲ့ဉာဏ်ကိုနှလုံး၆ဌာနတတ်မှတ်ပေးထားတော့၆ဌာနလုံးကိုလိုက်အကြည့်ထိုင်လိုက်တဲ့အခါမှာ၆ဌာနလုံးတော့အနှံ့အပြားဒီစိတ်ဒေသကလပ်တွေဖြစ်နေတာကိုသိဒီလိုဆိုရင်နှလုံးအိမ်မှာရှိတဲ့စိတ်ကြောင့်ဒီကရုပ်တွေဖြစ်တော့ဒီစိတ်ကရုပ်တွေကနှလုံးအိမ်ကနေပြီးတော့သောဌာနလုံးဒီကုန်းလုံးကိုပြနေသလားလို့ဒီလိုတော့မေးစရာရှိနော်ပရမတ်တို့ရဲ့သဘောတရားကတဏှာမှတဏှာပြောင်းရုံထမဲ့တာတော့မရှိပါဘူးနော်သို့တော့သိရဲ့စွန့်ရင်ကမိမိခန္ဓာအိမ်တော့သမုဒ္ဒအတ္တဒီမမတ်ကျက်ငယ်ပင်အတ္တစိတ္တရုပ်တွေကဒီစိတ်ကြောင့်အနှံပြဖြစ်နေတယ်ဆိုတာကိုမြင်အောင်အကြည့်ထိုင်တာပါဖြစ်တဲ့နေရာမှာပဲဖြစ်နော်အဲဒီလိုအကြည့်ထိုင်နေတဲ့အခါမှာမျက်စိကဒီရုပ်တွေကပြန့်သွားတာကိုယောဂီကသဘောသိပြီးမပေါက်သေးဘူးဆိုရင်တော့နောက်ထပ်ရှုဖို့တကွသူ့ကိုသင်ပေးရတယ်။ဝေမနောအကြည့်လေးကိုသိစပြီးမျိုးလုံးလေးကိုအသာလျှောက်ကြည့်ပါ။သိခင်းရတယ်။မျိုးလုံးလေးအသာလျှောက်ကြည့်လိုက်ရင်အဲဒီမျိုးလုံးအိမ်အတင်းမှာဒီဘဝမနောအကြည့်ကိုအစွတ်ပြုတ်ပြီးဝေမနောအကြည့်ရပ်သွားတဲ့အချိန်မှာဟရိယဝတ္ထုယောဂကိုဖြီးပြီးဖြစ်ပေါ်သွားတဲ့ဒီသိစိတ်တွေကတော့ဒီဘုမနောအကြည့်အဝင်ပါဖြစ်တဲ့ခဏကစိတ်ကလေးဆိုကြတာလှုပ်ရှင်တဲ့စိတ်ကလေးပြောရမှာနော်ဘဝမနောအကြည့်ဒီစိတ်ကလေးကိုမဖြစ်သေးဘူးလို့ပြောလို့ရတော့ဘူးလှုပ်ရှင်တဲ့စိတ်ကလေးကိုသိချအောင်လို့တော့ပြောတာဘဝမနောကြီးအရမှာဖြစ်ပေါ်သွားတဲ့လှုပ်ရှင်တဲ့ဒီစိတ်ကလေးတွေကြောင့်စိတ်ကရုပ်ကလေးတွေမျိုးလုံးလှုပ်ရှင်တဲ့စိတ်ကလေးတွေနော်လှုပ်နေတဲ့စိတ်ကလေးတွေကြောင့်စိတ်ကရုပ်တွေတဘောမဖြစ်တာကိုယုံကြည်အတိအခါကျတော့တဘောပေါက်သွားတဘောပေါက်သွားပြီဆိုလို့ချင်းအဲ့ဒီအချိန်ခါမှာဒီမကြီးတဲ့အပေါင်းလေးတွေတက်ခွက်ကြည့်သဘောတရားရှိခုနောက်တော့ဥဒုဥဒုခေါ်တာကဒီနေ့ယာတိဥဒုပူတယ်ဒီနေ့ယာတိဥဒုအေးဘူရာအေးရာကိုဥဒုလည်းခေါ်တယ်ဘူရာအေးရာကိုဒီဇောတ်လို့လည်းခေါ်တယ်ဝေဒီဇောတ်နဲ့ကဒီယုတ်ကိုဖြစ်စေတယ်လို့ဒီလိုတော့အမေးစရာရှိခေါင်းကစိတ်ကယုတ်ကိုဖြစ်စေတယ်ဆိုတော့ဒါတော့စိတ်တို့မြည်ဒီမှာဥပကာလမှာအားရှိတော့ဇာယန္တမေဝသမုဋ္ဌာမိတိဥပကလယုတ်သိအခိုက်မှန်တဲ့ယုတ်ကိုဖြစ်စေနိုင်တဲ့အကြောင်းအားဖြစ်သမဇယုတ်နေကြတာသိရဥပကလမှလည်းဖြစ်တယ်ဒီကလမှလည်းဖြစ်တယ်ဘင်္ဂလမှလည်းဖြစ်တယ်ဘလို့အရေးအတွက်များများဖြစ်တယ်လို့မင်းရင်တော့အတိတ်ကကံရဲ့အရှင်ဝအာနုဘောအကောင်းရင်အကောင်းတယ်လို့ဖြစ်တယ်အပြောရင်အပြောတယ်လို့ဖြစ်တယ်အဲ့ဒါကြီးလာပြီဘာဖြစ်လို့အသာရင်ရွက်လာယုံလာသွားလာရုပ်တည်ဖြစ်တဲ့အရေးအတွက်ကနည်းတယ်။ဘာဖြစ်လို့နည်းရလဲ။အတိတ်ကဉာဏ်အရှင်ဟောကညော့သွားရင်သုတ္တံညော့ဖြစ်ပေါ်တဲ့ရုပ်တည်ရဲ့အရေးအတွက်ညော့နေပါလား။အတိတ်ကဉာဏ်အရှင်ဟောလေးကအကောင်းတော့အကောင်းနေတဲ့အချိန်ကမှဒီရုပ်တည်ကလည်းတစ်ခုပြီးပြောပါလား။ အရေးအတွက်တွေပို့ပြီးတော့ညာဒါကအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့ခုပြောမယ်ဥတုပဲဒီသမဏေတဲ့တစ်ခုကိုကြည်တယ်လေသူကသက်ခုတတ္တကကလအဆူချက်ဆိုဒီတလန်တဲ့မှာဒီသောတမပါဘူးလားပါနေအဲ့ဒီဒီသောတတ္တိအတိတ်ကဉာဏ်အချင်းဟောအပိထုတ်ပါနဲ့အကူအညီကိုရပ်နေတယ်နော်ရလို့လည်းဒီသမဏေတဲ့ကဖြစ်နေတာပဲအဲ့ဒီဉာဏ်အချင်းဟောအကောင်းရင်အကောင်းတယ်လို့ပါပဲဒီဒီသောတတ္တကလည်းချင်းချင်းနောက်ထပ်ကလအတိတ်ကိုထပ်ပြီးဖြစ်စေနိုင်တဲ့အကြောင်းအားဖြစ်ဒီသောတာကြောင့်ဒီသက္ကုတ္တကကလမပါနေတဲ့ဒီသောတာကြောင့်ဖြစ်ပေါ်သွားတဲ့ယုတ်ကလကတော့မကြည့်ဘူးဓာတ်ခွဲရင်သဘောတရားဖြစ်ခုကံကိုအခြေခံနေတဲ့ဥဒ္ဒုကြောင့်ဖြစ်သာမသိပြဥဒ္ဒုသမုဋ္ဌာန်စသည်ဖြင့်ဒီလိုနာမည်လေးတွေဖိထားပါနော်တို့တော့ဒီနာမည်လေးကိုယောဂီသင်ပြီးရင်ယောဂီတွေကပါဠိပညာဘုဒ္ဓတာအားနည်းချက်မယ်ဆိုရင်နာမည်ကိုမှတ်ရတာတော့ပဲဒီလိုနဲ့ဆက်လက်လေ့နေတတ်ဒါကြောင့်ဒီဘက်ရောက်လာရင်တော့နာမည်မတင်တော့ပဲလေအဲဒီနဲ့ထောက်ပြီးတော့ပဲသူတို့ကအသာတစ်ခုစီတစ်ခုစီသဘောပေါက်အောင်ပြင်ပေးလိုက်တယ်။ဒီတော့ဒီပြင်သွင်းတဲ့ကလေးကကလပ်အမောင်းလေးတစ်ခုကိုဖြည့်ဖြည့်နှိုင်းလို့သွားအားရှိတော့အဲဒီကလပ်ကတက်ခွင့်လိုက်နေမကြည့်ဘူးသဘောတရားဖြစ်ခု။ဖြစ်ခုထဲမှာလည်းဒီသောတာထပ်ပါတော့အဲဒီဒီသောကလည်းနောက်ထပ်ကလပ်တစ်ခုကိုထပ်ပြီးဖြည့်ဖြည့်နှိုင်းလို့သွားအားရှိပြန်တယ်။အဲဒီကလပ်ကလည်းမကြည့်ဘူးတက်ခွင့်ရှိခု။ဖြစ်ခုထဲမှာလည်းဒီသောတာပေါ်တော့နောက်ထပ်ကလပ်တစ်ခုထပ်ပြီးဖြစ်ပေါ်လာပြန်တယ်။အဲဒီနည်းအားဖြင့်ငင်းငါးဇက်လောက်အထိသင်္ကေတဖြစ်ပေါ်သွားတယ်။သဘောတရားကလည်းကရှိတဲ့ဒီသောတာတစ်ခုကိုကြည်တယ်လိုက်ရင်နောက်ထပ်ဥဒ္ဓုခေါ်တဲ့ဒီသောတာကြောင့်ဖြစ်ပေါ်သွားတဲ့ကလပ်ပေါင်းတွေ၅ခုလောက်ပေါ်သွားတယ်သစ္စာ၅ခုပေါ်သွားတယ်သဘောတရားကကလပ်မှာရှိတဲ့ဒီသောတာကြောင့်၅ခုပေါ်သလိုဉာဏ်နေတဲ့ကာယတဏ္ဍာကကလပ်တစ်ခုမှာသိရှိတဲ့ဒီသောတာကြောင့်လည်းအလားတူပဲ၅ခုလောက်ပေါ်တယ်ဒီလိုလုံးမှာကာယတဏ္ဍာကကလပ်တွေကအနှံ့ပြားဖြစ်တော့ကာယတဏ္ဍာကကလပ်မှာပါနေတဲ့ဒီတိသောတာကြောင့်ဆင်းရဲပေါ်တဲ့ကလပ်ပေါင်းပြီးကာယတဏ္ဍာကကလပ်အရေးအတွက်မြန်းရင်မြားတယ်လို့ပို့ပြီးတော့တွောပေါ်သွားနေတယ်ဆိုအားရှိဘဝတဏ္ဍာကကလပ်ကလည်းဒီလိုလုံးအနှံ့ပြားရှိတော့ကလပ်တိုင်းမှာလည်းဒီသောတာပေါ်တော့ဒီတိသောတာတိုင်းပြီးလည်းနောက်ထပ်ကလပ်အသေးသေးကို၅ခုလောက်